Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2023ခုနှစ်ဇွန်လ1ရက်စာသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ2440 51လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုညာဝေးအောင်နဲ့အတူပဲပြောပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်စေဖို့အတွက်မြန်မာအာဏာသိမ်းစစ်ကောင်စီကိုတန်တမာရေးအရာပုံမှုဖိအားပေးတိုက်တွန်းဖို့ကုလသမဂ္ဂတွင်ရင်းမှုချုပ်ဟောင်းဘန်ကင်မွန်ကတိုက်တွန်းပြဆိုလိုက်ပါတယ်မြန်မာမှာမုန်တိုင်းသိမ့်ပြည်သူ2သိန်းကျော်ကိုအစားအစာတွေထောက်ပံ့ခဲ့တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတွင်ရင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာတာဝန်တန်းကုံဆောင်တော့မှာဖြစ်ပါတယ်ယူကရိန်းကတိုက်ခိုက်တဲ့အတွက်လုံဟတ်စတေတာထဲမှာတည်ဆုံဒဏ်ရာရရှိသူတွေရှိတယ်လို့ရုရှားဘက်ကဆွဆဲပြောဆိုပါတယ်အဲ့ဒီလိုမြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုဦးစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့အခါတော့ဒီထိုင်းအမျိုးသမီးတူဦးမြန်မာနိုင်ငံဘက်ကိုလူကုန်ကူးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကဲတင်ခဲ့တယ်လို့ထိုင်းရဲချုပ်ကပြောပါတယ
်။ဘာမှတော့စော်တော်လောနะครับเพื่อพิสูจน์ตัวตนนะครับก็ในเบื้องต้นตอนแรก
ထိုင်းသူရဲချုပ်ကြေကြာသွားတာဖြစ်ပါတယ်။ဒီအကြောင်းသတင်းတွေပြီးမှနားဆင်ရပါမယ်။ဒါအပြင်စိတ်ဝင်စားဖွယ်ရာနိုင်ငံတကာသတင်းထွာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကုဇော်မိုးကျော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်စေဖို့အတွက်မြန်မာစစ်ကောင်စီကိုတန်တမာရေးအရာပုံမှုဖိအားပေးတိုက်တွန်းကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ဟန်ဘန်ကင်မွန်ကဗုဒ္ဓဟူးနေ့မှာပြောဆိုတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံကိုဧပြီလတည်းကတွားရောက်ခဲ့ပြီးနောက်အတွင်းမှုချုပ်ဟန်ဘန်ကင်မွန်အနေနဲ့မြန်မာစစ်ကောင်စီအပြင်အတိုက်ခံလက်နက်ကိုင်အင်အားစုတွေနဲ့ပါနှစ်ဖက်စလုံးနဲ့ဆက်သွယ်စကားပြောဆိုမှုတွေဆက်လက်လှုပ်ဆောင်နေခဲ့တယ်လို့အတွင်းမှုချုပ်ဟန်ဘန်ကင်မွန်ကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအတွင်းရေးမှူးချုပ်ဟန်ပိုင်ကင်မွန်အပါအဝင်ကမ္ဘာအဖွဲ့အစည်းခေါင်းဆောင်ဟောင်းတွေပါဝင်တဲ့ The Elders အကြီးအကဲများအဖွဲ့ကနေမြန်မာအရေးအပါအဝင်ကမ္ဘာပြဿနာတွေမှာကူညီဝင်ရောက်ဖြေရှင်းပေးနေတာဖြစ်ပါတယ်မြန်မာပြည်ဒီမိုကရေစီပြန်လည်ရရှိရေးအတွက်ပဋိပက္ခအတွင်းပါဝင်နေတဲ့နှစ်ဖက်စလုံးတာဝန်ရှိသူတွေအပြင်အာဆီယံအလက်ကျောက်ဥက္ကဋ္ဌအင်ဒိုနီးရှားသမ္မတနဲ့လည်းဆက်သွယ်ဆွေးနွေးမှုတွေရှိတယ်လို့အတွင်းရေးမှူးချုပ်ဟောင်းပန်ကင်မွန်ကပြောဆိုပါတယ်ဒါပေမဲ့လည်းပြောဆိုဆွေးနွေးချက်တွေနဲ့ပတ်သက်လို့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးဒါအပြင်အာဆီယံဘုံသဘောတူညီချက်9ရပ်အပြင်မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်တန့်မှုကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုလည်းမြန်မာစစ်ကောင်စီအနေနဲ့လိုက်နာဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟန်ဘန်ကင်မွန်ကတိုက်တွန်းပြောဆိုခဲ့ပါတယ
်ပြီးခဲ့တဲ့သတင်းပတ်ထဲမှာစစ်ကောင်စီဟာအမျိုးသမီးသတင်းတောက်မတ်မူရတနာခန့်မိုးမိုးထွန်းကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ထောင်ဒဏ်10နှစ်ထပ်တိုးချမှတ်လိုက်တာဟာအနာသိမ့်ပြီးနောက်ပိုင်းသတင်းမီဒီယာတွေကိုဖိနှိပ်ပြီးသတင်းလွတ်လပ်ခွင့်ကိုကန့်သတ်နေတဲ့လုပ်ရည်တွေကနောက်ဆုံးဖြစ်ရပ်တစ်ခုအဖြစ် AP သတင်းမှာဖော်ပြထားပြီးဒါကိုအနေစည်းမချသတင်းနောက်များအဖွဲ့ RSF ကလည်းရှုတ်ချလိုက်ပါတယ်မြန်မာ Press Photo Agency MPA ရဲ့ရုပ်သံသတင်းတောက်တူဖြစ်တဲ့မတ်မူရတနာခေမိုးမိုးထွန်းကိုမနှစ်ဒီဇင်ဘာ5ရက်နေ့တုန်းက905ခါခွေပုံမှန်နဲ့စူပူလုံဆောင်မှုနဲ့ထောင်ဒဏ်3နှစ်ချမှတ်ခံခဲ့ရပြီးဖြစ်ပါတယ်သူအားကြီးမင်နိုင်မျိုးနယ်ပန်းမင်ကြီးလမ်းမှာဆန္ဒပြလူငယ်တွေကိုစစ်ကားနဲ့ဝင်တိုက်တဲ့ဖြစ်စဉ်မှာသတင်းရယူရိုက်ကူးနေတော့မှာကားနဲ့တိုက်ပြီးဖမ်းဆီးခံခဲ့ရတာပါသူနဲ့အတူ MBA ရဲ့ဓာတ်ပုံသတင်းတော့ကိုကောင်းဆက်လင်းလဲဖမ်းဆီးခံရပြီးနှစ်ဦးလုံးဟာကားတိုက်တန်းရာပြင်းပြင်းထန်ထန်ရခဲ့ပါတယ်သူတို့နှစ်ဦးလုံးကို905ကကြီးစူပေါ်အောင်လှုပ်ဆောင်မှုနဲ့ထောင်ဒဏ်3နှစ်စီချမှတ်ခဲ့ပြီးဖြစ်ပါတယ်အခုမေလ26ရက်နေ့မှာဒုတိယထပ်တိုးအမှုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်90ညအတွက်တင်ငန်းကျုံခရိုင်တရားရုံးမှာအလုံးနဲ့ထောင်ဒဏ်10နှစ်ချမှတ်လိုက်လို့အသက်34နှစ်အရွယ်မှတ်မှုရတနာခဲမွမှုထွန်းဟာစုစုပေါင်းထောင်ဒဏ်73နှစ်အထိချခံရပွဲရှိတယ်လို့မိသားစုဝင်တူဦးရဲ့သူ့ရဲ့ရှေ့နေတွေကနေပြောပါတယ်သူ့ကိုတော်လိုင်းရေးအဖွဲ့တွေကိုပံ့ပိုးကူညီတယ်လို့ဆွဆွဲချက်နဲ့အခုလိုမျိုးထပ်တိုးထောင်ဒဏ်ချမှတ်တာပ
ါမြန်မာနိုင်ငံမှာစိုက်ကလုန်းမိုခါမုန်တိုင်းတိုက်ခတ်ခဲ့ပြီးတဲ့နောက်သွားရောက်လုပ်ကန်ခွင့်ရတဲ့နေရာတွေမှာ ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မဟာမိတ်အဖွဲ့တွေဟာမုံတိုင်းသင့်ဒုက္ခသည်နှစ်သိန်းကျော်ကိုအစားအစာတွေထောက်ပံ့ပေးအပ်ခဲ့တယ်လို့ကုလသမဂ္ဂဒွေးရင်မူချိုရဲ့ပြောဆိုဆွခွင့်ရှိသူစတီဖင်ဒူဂျရက်ကဗုဒ္ဓဦးနဲ့တရင်သာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။ 2 weeks after the cyclone hit, we and our partners have distributed shelter and other
မုံတိုင်းတိုက်ခတ်ပြီးနှစ်ပတ်အကြာကစတင်ကလူပေါင်း 63,000 ကျော်ကိုအမိုးအကာအပါအဝင်အခြားကယ်ဆယ်ရေးအထောက်အကူပြုပစ္စည်းတွေပေးအပ်ခဲ့ပြီးလူပေါင်း 23,000 ကျော်ကိုအစားအစာတွေထောက်ပံ့ပေးခဲ့ပါတယ်လို့သတင်းစာရှင်းလင်းပွဲမှာအထွေထွေမှုချုပ်ရဲ့ပြောရှိသူရှိသူကပြောဆိုသားတာပါ။တွာလာလှုပ်ဆောင်ွေးပြုတဲ့နေရာတွေမှာလူသားချင်းစာနာမှုဆိုင်ရာလူသားတွေအနေနဲ့အကူအညီတွေဆက်လက်ထောက်ပံ့ပေးနေပြီးအထောက်ပံ့ပစ္စည်းတွေကိုတည်ဆောင်ခွင့်ပြုဖို့နဲ့အကူအညီတွေကိုကြေကြေပြန့်ပြန့်သွားရောက်ပေးဝေခွင့်ရဖို့အရေးပေါ်လိုအပ်နေပါတယ်လို့လည်းပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူချရာကပြောဆိုခဲ့ပါတယ်မုံတိုင်းတန်ခံရတဲ့ဒေသတွေကမိသားစုတွေမှာအစားအစာတွေနှဲပါလာနေပြီးအခြေခံစားတောက်ကုန်ပစ္စည်းတွေအစပတန်ဈေးတက်တာနဲ့ရင်ဆိုင်နေရတယ်လို့လူသားချင်းစာနာမှုလှုပ်ဆောင်နေသူတွေကသတိပေးပြောဆိုထားပါတယ
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့နိုလင်းဟေဇာရဲ့တာဝန်သက်တမ်းဟာလာမယ့်ဇွန်လထဲမှာကုန်ဆုံးတော့မယ်လို့ကုလသမဂ္ဂကဗုဒ္ဓဦးနေ့ကထုတ်ပြန်ကြေညာပါတယ်ကုလသမဂ္ဂဒုတိယအတွင်းမှုချုပ်ဟောင်းလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာဟာလာမယ့်ဇွန်လ12ရက်နေ့မှာသူ့အလုပ်တာဝန်တွေပြီးဆုံးတော့မှာဖြစ်တယ်လို့အတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရက်စ်ကကုလသမဂ္ဂဆိုင်ရာ VOA သတင်းတောက်ခရစ်စတင်းဗာဂနာကိုအတီးပြုပြောဆိုခဲ့တာပါအထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံကိုပြီးခဲ့တဲ့ဩဂုတ်လတုန်းကသွားရောက်ပြီးတော့ဒီအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုအင်းမင်းအွန်လိုင်းအပါအဝင်မြန်မာစစ်ကောင်းဆောင်တွေနဲ့တွေ့ဆုံပြီးအကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်ဖို့နဲ့တွေ့ဆုံဆွေးနွေးအဖြေရှာဖို့ကိုတိုက်တွန်းခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့မေလ1ရက်နေ့ကမြန်မာနိုင်ငံအပေါ်ဩဇာရှိတဲ့တရုတ်ပြည်ကိုတွားရောက်ပြီးတော့တရုတ်နိုင်ငံသားကြီးဝန်ကြီးအပါအဝင်တရုတ်အစိုးရခေါင်းဆောင်တွေနဲ့မှတွေ့ဆုံခဲ့ပြီးမြမအရေးကိုဆွေးနွေးခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာပြည်ထောင်ပကတွေဖြစ်နေတဲ့စစ်တပ်နဲ့အတိုက်အခံတွေကြားဆွေးနွေးဖြေရှင်းနိုင်ရေးဟာခက်ခဲနေအောင်မှာဖြစ်တယ်လို့မှတ်ချက်ချပြောဆိုထားပါတယ်။နိုလင်းဟေဇာဟာမြန်မာနိုင်ငံအထူးကိုယ်စားလှယ်အဖြစ်လာပေါင်း20ကြာတာဝန်ထမ်းဆောင်ခဲ့ပြီးသူ့ရဲ့တပ်တန်းကုံဆုံးပြီးနောက်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသင့်ခန့်အပ်ဖို့အတွက်ထုတ်ဖော်ပြောဆိုခြင်းတော့မရှိသေးပါဘူးခင်ဗျာ
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ကြာတာပတင်းနဲ့မနက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရုရှားသိမ်းပတ်ထားတဲ့လူဟန့်စ်ဒေသတွေကိုယူကရိန်းကဒုံးလန့်တဲ့တွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်9ဦးသေဆုံးပြီး19ဦးဒဏ်ရာရှိခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာဆွဆွဲပြောဆိုလိုက်ပါတယ်။ဒါ့အပြင်ရုရှားနယ်စပ်ကိုတတိယကြိမ်ထိုက်ခိုက်ခဲ့တယ်လို့ရုရှားရင်နှက်ချက်ဆက်ယုံကိုလည်းတိုက်ခတ်ခဲ့တယ်လို့ရုရှားဘက်ကဆွဆွဲပြောဆိုပါတယ်။ယူကရိန်းပြစ်ခတ်ခဲ့တဲ့ဒုံးကြီးဟာကပ်တီရွာကကျန်းငယ်မွေးမြူရေးခြံကိုထိမှန်ခဲ့ပြီးအမေရိကန်ကထောက်ပံ့ပေးထားတဲ့ HIMARS rocket ဒုံးတွေနဲ့ပြစ်ခတ်ခဲ့တာလို့ရုရှားဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ယူကရိန်းစစ်ဘက်တာဝန်ရှိသူတွေကတစုံတရာချက်ချင်းတုံ့ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး။ဒါအပြင်နယ်စပ်မြင်းကတွေ၄မိုင်ကျော်လောက်သာဝေးတဲ့ရုရှားမြို့ Shibekinu ကိုယူကရိန်းဘက်ကတိုက်ခိုက်ခဲ့တဲ့အတွက်လူ၄ဦးဒဏ်ရာရှိခဲ့ပြီး၂ဦးကိုဆေးရုံတင်ထားရတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောဆိုပါတယ်။ယူကရိန်းစစ်ဦးစီးရာရှိကပြောဆိုရမှာတော့ပြီးခဲ့တဲ့နေ့ကယူကရိန်းရှေ့ဘက်ဒေသတွင်ရုရှားလေကြောင်းတိုက်ခတ်မှု22ကြိမ်ကိုခုခံကာဝယ်ခဲ့ကြောင်းနဲ့ယူကရိန်းကလေကြောင်းတိုက်ခတ်မှု17ကြိမ်ပြုလုပ်ခဲ့တယ်လို့ပြောဆိုပါရတယ်။ဒါပေမဲ့ဘယ်နေရာတွေကိုတိုက်ခတ်ခဲ့တယ်ဆိုတာကိုတော့ပြောဆိုခြင်းမရှိပါဘူး။အခုလိုချိန်မှာပဲအမေရိကန်အစိုးရကယူကရိန်းကိုနောက်ထပ်ဒေါ်လာတန်300ဘုတ်စီအကူအညီပေးဖို့ရှိနေပြီးအဲ့ဒီထက်မှမစ်ဆိုင်းကာကွယ်ရေး Patriot ဒုံးစနစ်တွေလည်းပါဝင်နိုင်တယ်လို့အမေရိကန်ကာကွယ်ရေးဌာနက VOA ကိုပြောဆိုခဲ့ပါတယ်။
အမေရိကန်အစိုးရအသုံးစည်းအတွက်ချေးယူနိုင်မဲ့ငွေပမာဏကန့်သတ်ချက်ကို2025ခုနှစ်အစောပိုင်းအထိဆိုင်းငံ့ထားဖို့အတွက်ဥပဒေပြည်ရေးကိစ္စကိုအောက်လွှတ်တော်မှာဗိုလ်တုနှင့်ညနေပိုင်းမဲခွဲဆုံးဖြတ်ကြပါမယ်။ဒီမိုကရက်တစ်အစိုးရနဲ့ရီပါဘလစ်ကန်ဦးဆောင်တဲ့လွှတ်တော်ကြားနိုင်ငံရေးအရာအကျင့်နယ်သဘောထားကွဲလွဲမှုဖြစ်ခဲ့တဲ့အစိုးရအကျွေးယူခွင့်ကန့်သတ်ချက်သဘောတူညီမှုဟာအစိုးရအသုံးစည်းပြန့်လတ်ပြီးတော့ပြန်ဆက်ရမယ့်ချင်းငွေတွေပြန်မဆက်နိုင်တာမျိုးကိုရှောင်ရှားနိုင်ဖို့၅ရက်ပဲလိုတော့ချိန်မှာပဲမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အဲ့ဒီမှာအစိုးရရဲ့လက်ရှိဒေါ်လာ 31.4 trillion ကျွေးမီဆိုင်ငံထားမှုလှုပ်ဆောင်ချက်ကိုအတည်ပြုနိုင်ပွဲရှိပါတယ်။ကျွေးမီဆိုင်ငံမှုကို Republican အမတ်အနည်းဆုံး150ကထောက်ခံလိမ့်မယ်လို့မျှော်လင့်ထားကြောင်းအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကပြောကြားထားပါတယ်။တစ်ဖက်မှာလည်းဒီကိန်းဂဏန်းကမရေမရာဖြစ်နေပြီးလက်ရဆုံး Republican အများစုကနှစ်ဖက်ဆီးဆက်ညှိနှိုင်းတုံးက Democrat သမ္မတဂျိုးဘိုင်ဒန်ကိုလိုင်လျောအလျှော့ပေးလိုက်တယ်ဆိုပြီးမက်ကာသီကိုတိုက်ခိုက်နေကြတာပါ။ဒီဥပဒေချမ်းကိုကြုံမှုသမျှထဲမှာရှေးရိုးအဆန်ဆုံးသဘောတူညီချက်လို့မက်ကာသီကတော့ကာကွယ်ပြောဆိုထားပါတယ်။ရှေးရိုးဆွဲဝါဒီတွေကအစိုးရရဲ့အနာဂတ်အသုံးချက်ကိုလုံလုံလောက်ဖျက်တောက်ထားတာမရှိဘူးလို့ဝေဖန်နေကြပြီးတိုးတက်တဲ့ဒီမိုကရက်တချို့ကတော့ဒီသဘောတူညီချက်ကအသုံးချက်တွေကိုအလွန်အကျွံဖျက်တောက်ထားတာလို့ရှုမြင်နေကြပါတယ်ခင်ဗျာ။
တရုတ်သတင်းတောက်တွေပေါ်အိန္ဒိယအစိုးရကတရားမျှတမှုမရှိဘဲခွဲခြားဆက်ဆံမှုကိုတုံ့ပြန်တဲ့အနေနဲ့သင်းလျော်တဲ့လှုပ်ဆောင်ချက်တွေကိုလှုပ်ဆောင်ခဲ့တယ်လို့တရုတ်အစိုးရကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်
။ကြည့်ကြော်ဇာအင်ဒူဆောင်ဆိုပုကုံးကြောင့်歧視性的待遇
အိန္ဒိယဘက်ကကာလာရှေချာကျင်းသုံးနေတဲ့အချိုးချောင်းစီလျော်မှုမရှိတဲ့ဖိနှိပ်မှုတွေကိုရင်ဆိုင်ဖို့တရုတ်ဘက်ကသင်းလျော်တဲ့တံပြန်ရေးယူမှုတွေလုပ်ရမှာဖြစ်ပြီးတရုတ်မီဒီယာတွေရဲ့တရားမဝင်အခွင့်အရေးတွေနဲ့အချိုးစည်းပွားတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့ပြောခွင့်ရပုဂ္ဂိုလ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်မော်နင်ကပြောဆိုသွားခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဝါရှင်တန် DC အိန္ဒိယတန်ရုံးကို VOA ကဆက်သွယ်ခဲ့ပေမဲ့အကြောင်းမပြန်ခဲ့ပါဘူး။တရုတ်နဲ့အိန္ဒိယဟာသတင်းတောက်တွေကိုအပြန်အလှန်နှင်ထုတ်နေတယ်လို့ Wall Street Journal ကအင်္ဂါနေ့မှာဖော်ပြခဲ့ပါတယ်။အိန္ဒိယအစိုးရကတရုတ်အစိုးရပိုင်းစင်ဝါနဲ့တရုတ်ဗဟိုရုပ်သံမီဒီယာတွေကသတင်းတောက်နှစ်ဦးရဲ့နေထိုင်ခွင့်ဗီဇာတက်တန်းတိုးပြဖို့ကိုမေလာထဲမှာညင်းပယ်ခဲ့ပါတယ်။တပြိုင်တည်းတည်းမှာပဲတရုတ်မှာရှိတဲ့အိန္ဒိယသတင်းတောက်၄ဦးတည်းကအနည်းဆုံး2ဦးကိုတရုတ်ပြည်ဝင်ဗီဇာမရသေးဘူးလို့ဆိုပါတယ်။တတိယတူကတော့လက်ရှိတရုတ်နိုင်ငံထဲမှာရှိနေပေမဲ့သတင်းတောက်အဖြစ်အသိမှတ်ပြုမှုကိုတရုတ်အာဏာပိုင်ကရုပ်သိမ်းလိုက်တယ်လို့ဆိုပါတယ်။တရုတ်ရောအိန္ဒိယနှစ်နိုင်ငံစလုံးဟာသတင်းမီဒီယာတွေလွတ်လပ်ခွင့်အခြေအနေဆိုတဲ့နိုင်ငံတွေဖြစ်ပြီးနိုင်ငံပေါင်း180မှာအိန္ဒိယကအဆင့်161မှာရှိပြီးတရုတ်ကအဆင့်169မှာရှိနေကြောင်းနေစည်းမချသတင်းတောက်များအဖွဲ့ RSF ရဲ့ပတ်တမ်းတွေမှာဖော်ပြထားပါတယ
်။နိုင်ငံတကာနဲ့ဒေသတွင်းမှာရှိတဲ့လူအခွင့်အရေးလှုပ်ရှားသူတွေဟာပါကစ္စတန်နိုင်ငံကစစ်ခုံရုံးတွေမှာတရားစွဲခံထားရတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအယက်သားတရားစီရင်ခွင့်စနစ်ကိုလွှဲပြောင်းပေးဖို့ဗဟုသုနေကတောင်းဆိုလိုက်ကြပါတယ်။အယက်သားတွေကိုစစ်ခုံရုံးတွေမှာတရားစီရင်မှာကနိုင်ငံတကာလူအခွင့်အရေးဥပဒေပေါ်လိုက်နာရမယ့်တာဝန်ဝတ္တရားတွေကိုချိုးဖောက်တာလို့အမေရိကန်အခြေစိုက်လူအခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကပြောပါတယ်။အယက်သားတွေဟာစစ်တပ်အပေါ်ရာဇဝတ်မှုကျွလွန်ခဲ့တဲ့ဆိုရင်တော့မှတရားဝင်အခွင့်အရေးတွေကိုညှင်းပယ်တဲ့လျှို့ဝှက်လုံထုံးလုံနည်းတွေကိုအသုံးပြုထားတဲ့ပါကစ္စတန်ရဲ့စီရေးတရားရုံးတွေမှာသူတို့ကိုတရားစွဲဖို့မဖြစ်သင့်ပါဘူးလို့လူအခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့အာရှဆိုင်ရာ12 director Patrick Shagonmans ကပြောပါတယ်ပါကစ္စတန်နိုင်ငံအခြေစိုက်လွတ်လပ်တဲ့လူအခွင့်အရေးကော်မရှင်ကလည်းစစ်ဘက်ဆိုင်ရာဥပဒေအောက်မှာအယက်သားတွေကိုစစ်ဆင်းမဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းဗုဒ္ဓဟူးနေ့ကပြောဆိုသွားပါတယ်ခင်ဗျာမြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင် VOA ရဲ့နောက်ဆုံးရသတင်းတွေကိုကုစုံမိုးကြော်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတွေသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှ NATO အဖွဲ့ရဲ့အခြေအနေကိုကြည့်ရအောင်ပါ NATO အဖွဲ့ဝင်အဖြစ်ရှောက်ထားတဲ့ဆွီဒင်နိုင်ငံအတွက်ရည်ရွယ်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတူရကီသမ္မတ Recep Erdogan နဲ့ညှိနှိုင်းဆောင်ရွက်ဖို့ကမ်းလှမ်းလိုက်ပါတယ်တူရကီရဲ့ရွေးကောက်ပွဲမှာထပ်မံပြီးတော့အနိုင်ရလိုက်တဲ့သက်တမ်းရှည်သမ္မတဖြစ်တဲ့အာဒဝန်ဟာနေတိုးအဖွဲ့ဝင်ခံမှန်းရခက်ခဲတဲ့ခေါင်းဆောင်တူဦးလည်းဖြစ်ပါတယ်။အင်ပီရိုဆိုင်ယာ VOA သတင်းတော့ပက်စီဝီတာကူဆရာရာပြပို့တဲ့သတင်းလွှာကိုတော့ကိုအောင်ကပြောပြမှာဖြစ်ပါတယ်ဗျာ
။တူရကီသမ္မတရီဂျစ်တေးအာဒဝန်ရွေးကောက်ပွဲအနိုင်ရထိမ့်မတ်အနေနဲ့သူ့ကိုထောက်ခံသူတွေကအောင်ပွဲခံနေကြတာပါ။ကမ္ဘာခေါင်းဆောင်တွေကဂုဏ်ယူကြောင်းဖုန်းဆက်ပြောဆိုကြတဲ့အထက်သမ္မတဂျိုးဘိုင်ဒန်လည်းပါဝင်ပါတယ
် FCC နဲ့သူကလုံချင်းနေတာပေါ့ဒါဆိုရင်ဆွီဒင်ကိစ္စကိုသဘောတူပေးပါလို့သူ့ကိုကျွန်တော်ပြောထားပါ
အ ခုလိုဘိုက်ဒန်ကကန့်လန့်လိုက်တာဟာပထမဆုံးအချိန်မှာတူရကီကအမေရိကန်လုံ F-16 တိုက်လေယာဉ်အစီး40ဝယ်ယူဖို့ကာလကြာရှည်ကလေးကကြိုးစားနေတာဖြစ်ပေမဲ့အမေရိကန်ကွန်ဂရက်လွှတ်တော်ကကန့်ကွက်နေတာပါအမေရိကန်ဆိုရဘက်ကတော့သမရရဲ့ကန့်လန့်ချက်ကအပေးအယူလုပ်တာမျိုးမဟုတ်ဘူးလို့ဆိုရတယ
် That is not a condition
ဒါဟာဂျိုတင်စီးမြေစီကံတတ်မှတ်တာမဟုတ်ပါဘူးသမရက F-16 ရောင်းဖို့ကိစ္စသဘောတူထားတာကြားလာပါပြီ
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ကြတဲ့ကဖင်လန်နဲ့ဆွေဒင်နိုင်ငံတို့ဟာနေတိုးအဖွဲ့ဝင်ဖြစ်ဖို့မေ2022မှာစတင်လျှောက်ထားတာဖြစ်ပြီးနေတိုးအဖွဲ့ဝင်နိုင်ငံအားလုံးကသဘောတူအတည်ပြုပေးရမှာပါဖင်လန်နိုင်ငံဟာဧပြီမှာနေတိုးအဖွဲ့ဝင်ဖြစ်လာပေမဲ့ဆွေဒင်နေတိုးအဖွဲ့ဝင်ဖြစ်ဖို့တော့တူရကီကအတည်ပြုမပေးသေးပါဘူးဆွေဒင်ဟာတူရကီကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ကာဒစ္စတန်အလုတ်သမားပါတီနဲ့ပတ်သက်လို့သဘောထားပြောပြောင်းတာကြောင့်လို့တူရကီဘက်ကပြောပါတယ်လာမယ့်ဇလိုင်းမှာကျင်းပမယ့်နေတိုးထိပ်သီးအစည်းအဝေးမှာတော့ဆွေဒင်အဖွဲ့ဝင်ဖြစ်လာဖို့အားလုံးကမျှော်လင့်နေတာပါ
What we are going to see is a bit of
Vilnius take these ဆွေးနွေးပွဲမတိုင်ခင်ကာလအတွင်းရှင်းစရာရှိတာတွေကိုရှင်းနေတဲ့သဘောပါဆွေးနွေးပွဲပြီးရင်တော့ဒီကိစ္စအဖြေထွက်လာနိုင်ပါတယ်
တိုက်လေရင်ကိစ္စအပြင်အမေရိကန်နဲ့တူရကီဆက်ဆံရေးကလည်းအေးဆက်ဆက်ဖြစ်နေခဲ့တာပါ
It's never 100% on us.
ဒီကိစ္စနဲ့ပတ်သက်ပြီးကိုယ့်ဘက်ကတရားရာဂိုင်းလုံးရှိမနေခဲ့ပါဘူး။50ရာဂိုင်းလုံးကျော်ဟိုဘက်မှာရှိနေတာမဟုတ်ဘူးလို့မျှော်လင့်ရပေမဲ့ဘိုင်ဒန်နဲ့အာဒိုဝန်ကြားပုံကိုချင်းဆက်ဆံရေးပေါ်အများကြီးမူတည်နေပါတယ်။အရင်ကဆက်ဆံရေးတင်းမာနေပေမဲ့ဒီလိုပြောဆိုတာကကောင်းမွန်တဲ့ခြေလှမ်းအစပါ။
တူရကီသမ္မတအာဒိုဝန်ဟာယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာနဲ့ပတ်သက်လို့ပြစ်တင်ရှုတ်ချပေမဲ့အနောက်နိုင်ငံတွေကရုရှားကိုတန်ခတ်ပိတ်ဆို့တဲ့အခါမှာပူးပေါင်းဆောင်ရွက်တာမျိုးမရှိတဲ့အပြင်ကုန်သွယ်ရေးဘိုက်မှာရုရှားနဲ့ပုံမူပူးပေါင်းဆောင်ရွက်နေပါတယ်ခင်ဗျာ
NATO အဖွဲ့တွင်အခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုအောင်တင်ပြသွားတာပါခင်ဗျာအခုတခါတော့ Indo-Pacific ဒေသဆိုင်ရာစီးပွားရေးဆွေးနွေးပွဲအခြေအနေကိုလည်းကြည့်အောင်ပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ဒိုပစိဖိတ်စီးပွားရေးဆိုင်ရာမူပေါင်း IPEF ကိုစတင်ခဲ့ပြီးတဲ့နောက်ဒီနေ့အကြာမှာတော့အမေရိကန်ဘက်ကသမိုင်းဝင်သဘောတူညီချက်လို့ခေါ်တဲ့အဲ့ဒီသဘောတူညီချက်တစ်ခုညှိနှိုင်းရရှိခဲ့ပြီဖြစ်ပါတယ် BOA သတင်းတော့ Chris Caskeho ရဲ့သတင်းဆောင်မောက်ကိုတော့မတ်တင်ကြီးတိုက်ပြောပြမှာဖြစ်ပါတယ်ဗျာ
အမေရိကန်ဆိုရကပြီးခဲ့တဲ့ဒီနှစ်ကစတင်လိုက်တဲ့အင်ဒိုပစိဖိတ်စီးပွားရေးဆိုင်ရာမူပေါင်းဟာဆိုရင်လက်ရှိအချိန်ထိလက်မှတ်ထိုးထားတဲ့ပစိဖိတ်သမုဒ္ဒရာတဝန်းကနိုင်ငံ14နိုင်ငံအတွဲစီးပွားရေးဆိုင်ရာအခွင့်အလမ်းတွေတိုးမြှင့်ရေးအစီအစဉ်ဖြစ်ပါတယ်။နိုင်ငံတွေရဲ့ကိုယ်စားလှယ်တွေပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်မှာတွစ်ဆုံခဲ့ကြပြီးဒေတာရင်းမှာကုန်စည်ထောက်ပံ့မှုကွင်းဆက်ပိုပြီးခိုင်မာအကောက်ရေးအစီအစဉ်ကိုခေါ်တဲ့အစီအစဉ်တရက်လည်းထွက်ပေါ်လာပါတယ်။ကုန်စည်ထောက်ပံ့မှုကွင်းဆက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးကောင်စီတရက်နဲ့အတူကုန်စည်ထောက်ပံ့မှုကွင်းဆက် supply chain မှာပြဿနာရှိလာရင်ကြိုတင်တတိပေးမယ်အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးကိုရဲတခုဖွဲ့စည်းရေးလက်ပါဝင်တဲ့အစီအစဉ်ကိုအမေရိကန်ကုန်သွယ်ရေးဝန်ကြီးဂျီနာရိုင်မွန်ဒိုကကြေညာခဲ့တာပါအမေရိကန်အာဆီယံစီးပွားရေးကောင်စီကမတ်မေလီကတော့ဒီအစီအစဉ်ဘလို့လဲပတ်မလဲဆိုတာကိုအခုလိုဥပမာပေးပါတယ်
Government let's say will agree
we နိုင်ငံမှာကျမရေးဆိုင်ရာကပ်ပေးရောဂါတုံ့ပြန်ကင်တွယ်မှုအတွက်ရာဘာလက်အိတ်တွေတင်ပို့မှုတာနစ်ချက်မချမှတ်ပါဘူးဆိုတာကိုအစိုးရတရက်ကသဘောတူမှာဖြစ်ပါတယ်။ဒီကြောင့်ခီးသွွာလာမှုမှာတာမြင့်ကတ်သက်ချက်တချို့ရှိလာခဲ့ရင်အသေးချာပူးပေါင်းဆောင်ရွက်ကြမယ်ဆိုတာကိုသဘောတူကြမှာဖြစ်ပါတယ
်။ IPEF Indo-Pacific စီးပွားရေးမူပေါင်းမှာတရုတ်နိုင်ငံမပါဝင်ပေမဲ့လည်းအမေရိကန်ပြည်ထောင်စု Detroit မှာလုပ်တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆွေးနွေးပွဲမှာတော့တရုတ်ရဲ့ကုန်သွယ်ရေးထိပ်တန်းကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်။APEC အစည်းအဝေးအတွင်းတရုတ်ကုန်သွယ်ရေးဝန်ကြီးဝမ်ဝမ်တောင်ကအမေရိကန်ကုန်သွယ်ရေးဝန်ကြီးရိုင်မွန်ဒိုနဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်းတိုင်နဲ့လည်းတီးသန့်တွေ့ဆုံပါတယ
် The US-China trade and economic relationship is profoundly
အပြန်အလှန်ပတ်သက်ဆက်နွယ်မှုရှိနေတဲ့ကမ္ဘာမှာစီးပွားရေးအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်အတွက်ရောအမေရိကန်ပြည်ထောင်စုအတွက်ပါအမေရိကန်တရုတ်ကုန်သွယ်ရေးနဲ့စီးပွားရေးဆက်ဆံမှုဟာအကြီးအကျယ်သက်ရောက်မှုရှိပါတယ်ကျမတို့ရဲ့စီးပွားရေး၊လုပ်သားတွေ၊လုပ်ငန်းတွေနဲ့လူလက်တန်းစားတွေအတွက်တည်းမဟုတ်ပဲတစ်ကမ္ဘာလုံးအတွက်ဖြစ်ပါတယ်
။ထောက်ကုံတွေကိုဈေးကွက်ထိုးဖောက်ရေးနဲ့အတူကုန်စည်ဖြန့်ဖြူးရေးကုမ္ပဏီရဲ့အခြေအကဲဘန်ဇန်တို့လိုစီးပွားရေးလုပ်ငန်းရှင်တွေကတော့ဒေတာရင်းခါနိုင်ငံတွေအနေနဲ့တရုတ်ရဲ့ကုန်ထုတ်လုပ်မှုစွန့်ရည်ကိုမရှင်းနိုင်သေးဘူးလို့ပြောကြပါတယ်
။ It takes forever.
စီမံကိန်းတစ်ခုပြီးမြောက်ဖို့အတွက်အချိန်ကြာပါတယ်။တရုတ်ကတော့စီမံကိန်းတစ်ခုရပြီဆိုတာနဲ့မြန်မြန်ဆန်ဆန်ပြီးမြောက်အောင်လုပ်နိုင်ပါတယ်
အမေရိကန်တရုတ်တင်မာမှုကြောင့်ဇန်တို့လိုစီးပွားရေးလုပ်ငန်းတွေအနေနဲ့တရုတ်အပြင်တခြားဒေသတွေကိုပါတူးချက်ထားမဲ့မဟာဗျူဟာချမှတ်ရေးနဲ့တရုတ်နိုင်ငံတွင်းကကုန်စည်တွေပိုပြီးစုဆောင်ရရှိရေးတို့ကိုမဖြစ်မနေဆောင်ရွက်ဖို့ဖြစ်လာပါတယ်။ဒါပေမဲ့လည်းကိုဗစ်တိုင်းမြင့်ကန့်သက်ချက်တွေကြောင့်အဆက်အသွယ်သစ်တွေရှာဖို့ရေးပြည်ပခီးသွွားခွင့်ကိုအဟန့်အတဖြစ်စေတာဟာဆိုရင်တရုတ်အခြေဆိုင်မဟုတ်တဲ့ကုန်ထုတ်လုပ်သူတွေထံရွှေ့ပြောင်းဖို့အခက်အခဲဖြစ်ရပါတယ်။
So everything we've done has been
Zoom နဲ့ video conference အပေါ်မှာအခြေခံပြီးအားလုံးကိုလုပ်နေရတာပါလူချင်းတွေ့လက်ဆွဲနှုတ်ဆက်ထမင်းတူစားပြီးသူတို့ရဲ့အသွေးအခေါ်စံတန်ဖိုးလုပ်ငန်းဆိုင်ရာစံတန်ဖိုးတွေကိုပို့ပြီးသိရှိအောင်လေ့လာရတာမျိုးနဲ့တော့ကွာပါတယ်ဒါကြောင့်တိတ်ပြီးကိုခက်ခဲပါတယ်ယုံကြည်စိတ်ချရမှုအပိုင်းမှာဆိုရင်တော့အရေးစွန့်ရတာမျိုးဖြစ်ပါတယ
်စီးပွားရေးလုပ်ငန်းအများပြအနေနဲ့တရုတ်ကနေစွန့်ခွာဖို့မဖြစ်နိုင်ဖြစ်နေရတဲ့အကြောင်းရင်းထဲမှာဒီကိစ္စကလည်းတခုအပါဝင်ဖြစ်ပါတယ်အခုအင်ဒိုပစိဖိတ်စီးပွားရေးဆိုင်ရာမူပေါင်း IPEF ကြောင့်ဒီလိုအရေးစွန်ရမှုမှာ BND ရဲ့ရော့ပါလာစီမယ်လို့လည်းမျှော်လင့်ထားကြပါတယ်ရှင
် American Asia Pacific CYA သဘောတူညီမှုအလားအလာတွေနဲ့ပတ်သက်ပြီးတော့မတ်တင်ကီတိုင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာသိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့ထိုင်းနိုင်ငံဘက်ကလာတဲ့သတင်းပေးပို့ချက်တစ်ပုဒ်ကိုလည်းကြည့်အောင်ပါထိုင်းနိုင်ငံနခွန်ရရှ်စီမံမြို့မှာနေတဲ့အသက်25နှစ်အရွယ်ထိုင်းအမျိုးသမီးတဦးကိုမြန်မာနယ်စပ်တချီလေးမြို့ကနေတဆင့်တရုတ်နယ်စပ်ပန်ဆန်းကိုလူကုန်ကူးခံရတဲ့အတွက်ထိုင်းနဲ့မြန်မာတောင်ဝန်ရှိသူတွေပူးပေါင်းပြီးတော့ကယ်တင်ခဲ့ကြပါတယ်အခုတော့သူ့ကိုထိုင်းနိုင်ငံဘက်ပြန်လဲလွှဲပြောင်းပေးခဲ့ပြီလို့သိရပါတယ်ဒီအကြောင်းထိုင်းချီဆိုင် VOA သတင်းတော့မအေးမှာသတင်းပေးပို့ပါရခင်ဗျာ
ထိုင်းနိုင်ငံနခွန်ရရှ်စီမံပြီးနယ်နခွန်ရက်စီမာမြို့နယ်မှာနေထိုင်နေတဲ့ထိုင်းမျိုးသမီးဟာမြန်မာ TikTok application ကနေအမိမသိလူတစုကတာချီလိတ်ခရိုင် KTV ဖြောပြရေးမှာအလုပ်လုပ်ကြဖို့စီယုံခံရပြီးတဲ့နောက်တာချီလိတ်ကနေတဆင့်တရုတ်နယ်စပ်ပန်ဆန်းမြို့တရုတ်ရင်းနှီးမြို့နယ်သူစီးပွားရေးသမားတွေလက်ထဲမှာရောင်းစားခံရတယ်လို့ဆိုပါတယ်ထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ကိုသတင်းပေးပို့ခဲ့ရမှာတော့သူမဟာလူကုန်ကူးခံရကြောင်းအကူအညီတောင်းခံလာတဲ့အတွက်ထိုင်းနဲ့မြန်မာတာဝန်ရှိသူတွေကပူးပေါင်းကယ်ဆယ်ကြရတယ်ဆိုပြီးရဲမှုချုပ်ဆွေချေဟဖန်ကလည်းပြောသွားပါတယ်မြန်မာပြည်ကနေတရုတ်နယ်စပ်ထိရောင်းစားခံရတဲ့ထိုင်းမျိုးသမီးနဲ့ပတ်သက်လို့ထိုင်းဒုရဲချုပ်ဖနန်ချိုင်းချင်းချရနန်ကတော့အခုလိုပြောသွားပါတယ
်ဘာဖို့တော့စော်တော့လောနะครับเพื่อพิสูจน์ตัวตนนะครับก็ในเบื้องต้นตอนแรกเนี่ยได้เฉพาะคําพูดนะครับที่เป็นตัวหนังสือหลังจากนั้นก็มีการติดต่อ
မီလာ26ရက်နေ့ကကယ်တင်နိုင်ခဲ့တဲ့ထိုင်းနိုင်ငံသူကတော့ထိုင်းရဲတပ်ဖွဲ့ကိုအွန်လိုင်းကနေမက်ဆေ့ပို့ပြီးတော့တိုင်ကြားခဲ့တာပါ။သူမဟာမြန်မာနိုင်ငံတဲကတိုင်းရင်းသားနေမြေတစ်ခုမှာရောင်းစားခံရတာကြောင့်ကယ်တင်ပေးဖို့အတွက်တောင်းဆိုလာတဲ့အတွက်သူမရဲ့အချက်လက်တွေကိုအသေးစိတ်စစ်ဆေးပြီးရဲချုပ်ဆရချေဟဖန်ကတိုက်ရိုက်ညွှန်ကြားပြီးသူမကိုကယ်တင်နိုင်ဖို့အတွက်လှုံ့ဆော်ခဲ့တာပါ။သူမလွမြောက်ရေးအတွက်မြန်မာအာဏာပိုင်နေနဲ့အစွမ်းကုန်ညှိနှိုင်းဆောင်ရွက်ခဲ့ရပါတယ်လို့လည်းပြောသွားပါတယ်။သူမဟာတာချီလိတ်ကနေတဆင့်ရှမ်းပြည်နယ်အရှေ့မြောက်ပိုင်းဝအထူးအုပ်ချုပ်ခွင့်ရဒေသနှစ်ကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဒေရွန်စကီတက်ဖရာဖတ်တော်ဝင်ရဲတပ်ဖွဲ့မူနဲ့ကလေးတငယ်နဲ့အမျိုးသမီးများလူကုန်ကူးမှုတိုက်ဖြတ်ရေးဆိုင်ရာအကြီးအကဲရဲမှုချုပ်ဆိုရချေဟဖန်တို့ကဒီကိစ္စကိုအရေးကြီးကိစ္စဖြစ်သတ်မှတ်ပြီးသူမလွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးစားခဲ့ကြတယ်လို့လည်းဆိုပါတယ်။မြန်မာအာဏာပိုင်နေနဲ့တရားဝင်ဆွေးနွေးပြီးအရေးပေါ်အကူအညီပေးနိုင်ဖို့အတွက်လည်းထိုင်းအနာပိုင်းတွေကမေလ22ရက်နေ့ကမြန်မာနိုင်ငံကိုတွားရောက်ခဲ့ရတယ်လို့လည်းဆိုပါတယ်။ထိုင်းမျိုးသမီးကိုချုပ်နှောင်ထားတဲ့နေရာတစ်ခုဖြစ်တဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းဝအထူးဒေသပန်ဆန်းမြို့ UWSA ဝလက်နက်ကိုင်တပ်ဖွဲ့ရဲ့စိုးမိုးရနေမြေဖြစ်တာကြောင့်လုံခြုံစွာကယ်ဆယ်နိုင်ရေးအတွက်အရေးပေါ်ဆောင်ရွက်ဖို့မြန်မာအာဏာပိုင်များရဲ့ကြီးကြပ်ကိုယ်ကဲမှုနဲ့အနေရကင်းစွာကဲထုတ်နိုင်ခဲ့တယ်လို့လည်းထိုင်းဘက်ကပြောပါတယ်2023ခုနှစ်မေလ29ရက်နေ့မနေ့17နာရီလောက်မှာတော့ထိုင်းမျိုးသမီးကိုပြန်လည်လွှဲပြောင်းရေးအတွက်ချင်းရိုင်ခရိုင်မဲဆိုင်မြို့အမှတ်နှစ်ချစ်ကြည်တရားကနေဒုရဲချုပ်ဖနန်ချိုင်းချင်းကြိုင်ထန်ကလေးနဲ့အမျိုးသမီးများလူပုံမှုတက်ဖြစ်ရေးဆိုင်ရာတာဝန်ရှိသူများချင်းရိုင်ခရိုင်လူမှုကြီးရေးဌာနတာဝန်ရှိသူများချင်းရိုင်ခရိုင်ရဲတပ်ဖွဲ့မဲဆိုင်မြို့ရဲတပ်ဖွဲ့တို့ပူးပေါင်းကထိုင်းအမျိုးသမီးကိုမြန်မာအာဏာပိုင်နေထံကနေလွှဲပြောင်းလက်ခံခဲ့ကြတာဖြစ်ပါရဲ့ရှင
်။တာချီလိတ်ကနေတဆင့်မြန်မာနိုင်ငံလေးကိုလူကုန်မှုခံရတဲ့ထိုင်းအမျိုးသမီးတူဦးကို ထိုင်းမြန်မာအာဏာပိုင်တွေပူးပေါင်းပြီးကယ်တင်ခဲ့တဲ့အကြောင်းနဲ့ပတ်သက်ပြီးတော့ထိုင်းချီဆိုင် VOA သတင်းတော့မရေးမှာသတင်းပေးပို့ခဲ့ပါတယ်ခင်ဗျာ VOA ရဲ့ကြာသာပတင်းနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 62Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီတည်နှံတွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။VOA ရဲ့ကြာသာပတင်းနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါပါခင်ဗျာကျွန်တော်တို့ VOA ရအစီအစဉ်လေးကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလည်းတရက်ကြည့်ရှုနားဆင်နေပါတယ်ခင်ဗျာ
မင်္ဂလာပါဦးတင်မောင်တန်းရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ဒီပြီးခဲ့တဲ့မေလရဲမှာနေစည်းမချသတင်းထောက်များအဖွဲ့ကနေပြီးတော့2022ခုနှစ်အတွက်ဒီသတင်းလွတ်လပ်မင်္ဂလာပါဦးတင်မောင်တန်းရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗ
ျဒီပြီးခဲ့တဲ့မေလရဲမှာနေစည်းမချသတင်းထောက်များအဖွဲ့ကနေပြီးတော့2022ခုနှစ်အတွက်ဒီသတင်းလွတ်လပ်ခွင့်နော်အညွှန်းငိမ့်တိုင်းတရာတွေကိုထုတ်တာမှာနိုင်ငံ180မှာမြန်မာက186ချိတ်ပါတယ်အလားတူပဲဒီ hanky ဒီ misery index ပေါ့နော်ဆင်းရဲဒုက္ခတိုင်းတာမှုပေါ့အဲ့ဒါမှာလဲမြန်မာက159မှာ39ချိတ်ပါတယ်အဲ့တော့ဒီလိုနိုင်ငံရဲ့အညွန်ကိန်းတွေသတ်မှတ်ချက်တွေဒီဟာတွေတိုင်းတာတာတွေကိုထုတ်နေတာဟာလက်တွေ့မှာအကျိုးရှိတယ်လို့ထင်ပါသလား
ကျွန်တော်တို့ဒီအဲ့ဒီအညွန်ကိန်းဒါမှမဟုတ်အစ်စ်တွေကိုထုတ်ပြန်တဲ့အဖွဲ့ရဲ့ရည်ရွယ်ချက်ကိုကြည့်ရမှာပေါ့နော်သူရည်ရွယ်ချက်ကများသောအားဖြင့်တော့ဒီလိုတိုင်းတာကြတယ်ဆိုတော့ကအဲ့ဒီနိုင်ငံတွေမှာပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်အထောက်အကူပြုအောင်ဆိုတဲ့သဘောပေါ့နော်အကျိုးရှိမရှိဆိုတာကတော့အဲ့ဒီနိုင်ငံရဲ့မူဝါဒရည်မှန်းချက်တွေပေါ်မှာမူတည်ပဲပြီးရင်အဲ့ဒီကာလပေါ့အစိုးရရဲ့သဘောထားပေါ်မှာမူတည်ပဲပြီးရင်ကျွန်တော်တို့အကျိုးရှိလားမရှိလားဆိုတာကတော့ကြည့်တဲ့သူရသတ်မှတ်ချက်ပေါ်မှာမူတည်မှာပေါ့နော်ဒီထက်မှာပါဝင်ပတ်သက်တဲ့လူတွေအားလုံးအပေါ်မှာတည်ရောက်မှုမရှိဘူးဆိုရင်တော့အစိတ်ပိုင်းတစ်ချို့ပေါ်မှာတော့တည်ရောက်မှုရှိမယ်လို့ကျွန်တော်ထင်တယ်ဥပမာဆိုတော့အစိုးရဆိုရင်အစိုးရထဲမှာလက်ရှိအာဏာရထားတဲ့လူရှိတယ်ပြီးရင်လက်ရှိအာဏာရထားတဲ့ထက်မှာပြုပြင်ပြောင်းလဲလုပ်ချင်တဲ့လူရှိတယ်မလုပ်ချင်တဲ့လူရှိတယ်ဆိုရင်ဒီလိုညှို့ငိနေတာပြုပြင်ပြောင်းလဲလုပ်ချင်တဲ့သူတွေအတွက်တော့တနည်းတဖုံသူသုံးဖို့အတွက်အကျိုးရှိတယ်။ဒီပြိုင်ထဲမှာပဲကျွန်တော်လွှတ်တော်ထဲမှာရှိမယ်။လွှတ်တော်ကအစိုးရကိုစောင့်ချက်ကြည့်ရှုနေရတယ်။အဲ့တော့ဒီအစိုးရနဲ့လွှတ်တော်ရဲ့ဓာတ်ကြားထဲမှာနိုင်ငံရေးပါတီတခါလေလွှတ်တော်မှာအများစုရတဲ့ပါတီဖြစ်ချင်ဖြစ်မယ်ညွန်ပေါင်းဖြစ်ချင်ဖြစ်မယ်။အဲ့လိုဝေဖန်ဖို့အတွက်သုံးသပ်ဖို့အတွက်အခြေအနေကိုကြည့်ဖို့အတွက်လည်းအကျိုးရှိတတ်တယ်။အဲတခါကျွန်တော်တို့အရက်ပဲအဖွဲ့အစည်းတွေနဲ့မီဒီယာပေါ့နော်။ညာသောအားဖြင့်တော့အကျိုးရှိတတ်တာများတယ်လို့ကျွန်တော်ထင်ပါတယ
်။ဒီတော့ဆရာဒီလိုဒီတိုင်းတာမှုအညွန်ကိန်းတွေကမြန်မာနိုင်ငံအတွက်ကတည်ရောက်မှုရှိမယ်လို့ထင်လားဆရာ
တချို့ညွန်ကိန်းတွေကမြန်မာနိုင်ငံအတွက်တည်ရောက်မှုရှိခဲ့တယ်လက်ရှိစစ်ကောင်စီဘက်မှာတည်ရောက်မလားမတည်ရောက်ဘူးလားဆိုတာတော့ကျွန်တော်မပြောတတ်ဘူးပေါ့နော်ဒါပေမဲ့စစ်ကောင်စီရဲ့လက်ရှိအနေအထားအရသူကနိုင်ငံရေးတိုက်ပွဲတစ်ခုလိုပဲမြင်နေတဲ့အတွက်ကြောင့်ဒါတွေဟာသူ့ကိုတိုက်ခိုက်ဖို့အတွက်ဒါလုံနေကြတယ်နိုင်ငံကြီးတွေကလုံနေကြတဲ့အစီအစဉ်တွေဖြစ်နေရှုမြင်ကောင်းရှုမြင်နိုင်ပါတယ်ဒါပေမဲ့ဒါကိုဖွံ့ဖြိုးတိုးတက်ရေးတောင်းကနေမှကြည့်ပြီးတော့ရှုမြင်သုံးသပ်ခဲ့တာလည်းရှိခဲ့ဘူးပါတယ်တိုင်းတာမှုတိုင်းကိုတော့မကြည့်ဘူးပေါ့နော်ဆိုတော့အဲ့ဒီအချိန်မှာတက်လာတဲ့အစိုးရကစိတ်ဝင်စားမှုပေါ့ဒါတက်လာတဲ့အစိုးရဆိုတာတောင်မှပဲအစိုးရတစ်ဖွဲ့လုံးအနေနဲ့လူတိုင်းကစိတ်ဝင်စားခြင်းမှာစိတ်ဝင်စားတယ်သက်ဆိုင်ရာဌာနတစ်ခုရဲ့ဝင်ကြီးသူ့ရဲ့တာဝန်ရစိတ်ဝင်စားတဲ့ အပေါ်မှာမူတည်တတ်တယ်လို့ကျွန်တော်ထင်တယ
်။ဘလူတိုင်းတာမှုမျိုးကိုအလေးထားခဲ့တာရှိပါတယ်လေ
။အဲကျွန်တော်တို့ဒီဥသိမ်းဆိုင်အစိုးရလက်ထက်မှာတော့အဲကျွန်တော်တို့အထူးသဖြင့်ကြည့်ခဲ့တာက doing business ပေါ့နော်။ဒီလုပ်ငန်းလုပ်တာကင်တာပတ်ဝန်းကျင်ကမ္ဘာပံတိုက်တာတဲ့ဟာကဒါကြည့်ခဲ့ရှုခဲ့ပြီးတော့လုပ်ကင်ခဲ့တာတွေတွေ့ရတယ်။အဲ့ဒီအချိန်တော့ဆိုရင်အဲကျွန်တော်တို့ဒီသမရယုံကနေမှဒီကမ္ဘာပါအစိခါသာထွက်ပြီးချက်ချင်းပဲသူတို့နောက်နှစ်ရက်လောက်ကြာမှအစည်းအဝေးကိုခေါ်တယ်ချက်ချင်းအစည်းအဝေးခေါ်တယ်နောက်နှစ်ရက်လောက်မှကျင်းပတယ်ကျင်းပပြီးတော့သက်ဆိုင်ရာဌာနတွေပေါ့နော်ဒီထဲမှာတိုင်းတာချက်ထဲမှာပါတဲ့လုပ်ငန်းတွေနဲ့နွယ်နေတဲ့ဌာနတွေကဘယ်လိုပြင်ပြောင်းလဲလုပ်ကြမလဲဆိုတာကိုလုပ်တယ်နောက်ပြီးတော့တောက်လျှောက်ပေါ့နော်ဆက်ပြီးတော့ကျွန်တော်တို့အဲလတိုင်းပေါ့လတိုင်းမှာအစည်းအဝေးကျင်းပသွားတယ်မြန်မာနိုင်ငံအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အဲဒီလုပ်ငန်းလုပ်တာကင်တာလုပ်ပိုင်ခွင့်ပေါ့နော်ဒါပေမဲ့ကတ်မကောင်းအကြောင်းမလားဆိုတာပဲပေါ့နော်ဒီ measurement ကနော်တကယ်ဖွံ့ဖြိုးတိုးတက်မှုဘက်ကိုမသွားဘူးဆိုပြီးတော့ပြန်လဲဝေဖန်သုံးသပ်ကြတာတွေရှိတယ်ကြောင့်ကမ္ဘာပံက2021ခုနှစ်မှာလာထင်တယ်နော်ကျွန်တော်ပြန်ရက်ပြက်လိုက်တယ်ဒါပေမဲ့အခုမကြခင်မှာအဲ့ဒီတိုင်းတာချက်တစ်ခုအသက်တစ်ခုနဲ့ပြန်ပြီးထွက်လာမယ်နိုင်ငံတွေကိုကြည့်အောင်မယ်ဆိုပြီးတော့လည်းကျွန်တော်ဖတ်ရတယ်
နောက်တစ်ခုကပါဒီမီဒီယာလွတ်လပ်ခွင့်ကိုဖြေလျှော့တဲ့အခါမှာရောဒီလိုတိုင်းတာမှုတွေကိုအသုံးပြုခဲ့ပါသလား
အဲကျွန်တော်စကားပြောမိသလောက်ထီတော့ပြောကြည့်မိသလောက်ထီတော့အသုံးပြုခဲ့တယ်လို့အဲမထင်ဘူးပေါ့နော်ဒါပေမဲ့လို့ဒီမီဒီယာကိုလွတ်လပ်အောင်တော့ဘာတွေလုပ်မယ်ဘယ်ဥပဒေတွေကိုဖြေလျှော့မယ်ဥပဒေတွေကိုဘယ်လိုအစားထိုးမယ်နောက်ပြီးတော့မဆာဘီစစ်စစ်ရဆပြီးတော့ကျွန်တော်တို့ဒီဖြတ်သိမ်းဖို့ထီပေါ့နောက်ဆုံးလျှော့သွားဖို့ဖြတ်သိမ်းဖို့ထီကျွန်တော်တို့စီမံဆောင်ရွက်ခဲ့တာတွေတော့ရှိတယ
်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဒီလိုတိုင်းတာချက်တွေနဲ့ဆောင်ရွက်ခဲ့တာရှိပါသလား
တိုင်းတာချက်နဲ့ဆောင်ရွက်တယ်လို့တော့ကျွန်တော်မကြဘူးဘူးဒါပေမဲ့လို့တရားဥပဒေစိုးမိုးရေးကအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ရဲ့ပင်မပေါ့နော်မူဝါဒဖြစ်တယ်ဆိုတဲ့အတွက်ကြောင့်အဲ့ဒီအစိုးရလက်ထက်မှာဒီတရားဥပဒေစိုးမိုးရေးကိုအဓိကထားပြီးဆောင်ရွက်တယ်ပေါ့နော်ဆောင်ရွက်တဲ့အခါမှာအဲဒီလိုပြုပြင်ပြောင်းလဲကျင်နေဆိုလို့ရှိရင်ကိုဒီကျွန်တော်တို့အခုကြီးပေးတဲ့အဖွဲ့အစည်းတွေကအစီအစဉ်တွေကိုထည့်လာတယ်လှုပ်လာတယ်ဥပမာအဖြစ် USAID ရဲ့ဆိုရင် Rule of Law Program ဆိုပြီးတော့လှုပ်လာတယ်ကျွန်တော်မှတ်မိလောက်ဆိုလို့ရှိရင်ဟာလာရှုပ်ဆိုလို့ရှိရင် Rule of Law Center ဆိုပြီးတော့ Center တခုဖွင့်တယ်ဖွင့်ပြီးတော့အဲကျွန်တော်တို့ဒီတရားဥပဒေနဲ့သက်ဆိုင်တဲ့เนาะဒီခုနတရားဥပဒေစိုးမိုးရေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေကိုတင်နန်းနေပေးကြတယ်နောက်ပြီးတော့အဲသူတို့ကလည်းတိုင်းတာကြည့်ရှုတာတွေရှိမှာပေါ့နော်ဒီတရားဥပဒေစိုးမိုးရေးကိုနိုင်ကိုကသူ့ရဲ့လုပ်ငန်းအတော်ကြာတယ်နော်ကျွန်တော်တို့ဒီရေဘူးရနိုင်ငံတွေကိုတရားဥပဒေစိုးမိုးမှုရှိလာပြီလို့နိုင်ငံတွေကိုလေ့လာတဲ့အခါမှာကိုကနော်ကျွန်တော်တို့ပြန်များနှစ်ပေါင်း40လောက်လိုအပ်တယ်ဒီပြည်ပြင်ပြောင်းလဲလုပ်ငန်းတွေဆိုတော့ဒါကအကြဆုံးလုပ်ငန်းထဲမှာပါပါတယ်တရားဥပဒေစိုးမိုးရေးဆိုတာเนาะတို့တော့ဒီတော့လူတွေထင်သလိုချက်ချင်းလိုက်ရင်အစ်စ်နေတက်သွားတာเนาะအစ်စ်နေများသွားမှာတော့ဒီလိုကတော့မဖြစ်နိုင်ပါဘူ
းဒီမြန်မာနိုင်ငံကအချင်းဖြတ်ချစားမှုဟိုအညွန်ကိန်းမှာလဲတော်တော်လေးကိုစိုးရတဲ့အစ်စ်မှရှိပါတယ်နော်အချင်းဖြတ်ချစားမှုတိုက်ဖြည့်ရေးကော်မတီကိုလည်းအရင်တော့ဖွဲ့စည်းခဲ့တာလည်းရှိပါတယ်။ဒါပေမဲ့ဒီကော်မတီပေါ်မှာတိတ်ပြီးတော့ထိရောက်မှုမရှိဘူးဆိုပြီးတော့ဝေဖန်ခဲ့ကြပါတယ်။ဟု
တ်ပါတယ
်။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ကောဟိုဘယ်လိုသုံးသပ်ပေးချင်ပါသလဲဆရာ
။အချင်းဖြတ်ချစားမှုကော်မတီကိုကျွန်တော်တို့အဓိကတိုက်တာတဲ့အဖွဲ့ကတော့ Transparency International ပေါ့နော်နိုင်ငံတကာပွင့်လင်းပြည်သားရေးအဖွဲ့အကြီးပေါ့။ဆိုတော့တိုက်တာတဲ့အချက်ရလဲမြန်မာနိုင်ငံရဲ့အကျင့်ပြချစားမှုကအတော်လေးအောက်မှာရှိနေတယ်တော်တော်စူးစူးဝဝရှိတယ်။နောက်ဗမာပြည်ပြင်ပြောင်းလဲရေးတွေဆက်လှုပ်လာတယ်ဥသိမ်းစိတ်လက်ထက်မှာတော့စားစုကြည့်လက်ထက်မှာပါ။အဲ့ဒီမှာအတွေ့အကြုံကကျွန်တော်တို့တွေ့ရတာဘာလာပြီးတွေ့ရလဲဆိုတော့ဒီချက်ချင်းနိုင်ငံတိုးတက်အောင်လုပ်ဖို့ကတခြားအရေးတွေလည်းသွားချိန်ရတယ်။ဥမာဥသိမ်းစိတ်လက်ထက်မှာဆိုလို့ရှိရင်ဒါအရင်စစ်စိုးရလက်ထက်မှာအမှန်အကျင့်ပြချစားပြီးတော့နေခဲ့ရတယ်ပြောင်းလဲရတယ်ပြောင်းလဲရတယ်တခြားပြုပြင်ပြောင်းလဲရေးတွေစိုးစိုးကပြောတယ်လို့စီဝိုင်းလောက်တာကိစ္စပတ်ဝန်းကျင်အတွက်ဖြေရှင်းရမယ့်အရာရှိအဲ့ဒီအခါမှာဒီလိုအချင်းပြတ်ချစားမှုကိုလှုပ်လိုက်တဲ့အတွက်ကြောင့်မို့လို့ဒီဘက်ကပြုပြင်ပြောင်းလဲရေးကိုသွားပြီးထိခိုက်မလားဆိုတဲ့ဟာကိုလည်းပြန်ပြီးချိန်ရတယ်ချိန်ကြတယ်လို့ကျွန်တော်နားလည်တယ်ပေါ့နော်ဆိုတော့ Any chain or solosi, any chain ma, Mavano, Sagasa, or Transversi International, Ranangane, Kunibu, Tresobido, Integrated System Suspension, loaded. You talk about mood. No, send it. They would have my trouble mood, send it. They will bloom out the summoner, so they how.
ตัวอเก็บชัดเดปีနိုင်ငံနေကိုကူညီတဲ့ဟာရှိတယ်အဲ့ဒီကနေသူကတခါမော်ဒယ်တစ်ခုအနေနဲ့ကောင်းပြီဒါဆိုနိုင်ငံကြီးကအဲ့ဒီလိုတွားဖို့အခက်အခဲရှိနေလို့ရှိရင်ပို့ပြီးလွယ်ကူအောင်ဆိုပြီးတော့ဒီမြို့နယ်တနယ်မှာစပြီးတော့လောက်ကြည့်အောင်ဆိုပြီးတော့ကျွန်တော်တို့အဆိုပြုတာတွေလည်းမြန်မာနိုင်ငံမှာရှိခဲ့တဲ့ဒါပေမဲ့မဖြစ်ခဲ့ဘူးပေါ့နော်အညွန်ငိမ့်နေပေါ့နော်နိုင်ငံတစ် နဲ့ပတ်သက်ပြီးတော့ဆရာအနေနဲ့အဲ့ဒါနည်းနည်းပြောပြပေးပါအောင
်ဟုတ်မြန်မာနိုင်ငံမှာတော့ခုနကမ္ဘာပိုင်ရဲ့လုပ်ငန်းလုပ်တာကွင်းကအစ်စ်နည်းနည်းတက်သွားတယ်ပေါ့နော်ဗီယက်နမ်တမိုင်းနိုင်ငံကတော့ဒီလိုအညွှန်းငိမ့်ကိုတုတ်ပြန်တာတဲ့သူတို့ရဲ့အညွှန်းငိမ့်တစ်ခုကိုပြန်ပြီးဖန်တီးတာကိုတွေ့ရတယ်เนาะဒါ2000ခုနှစ်ကျော်ကျော်မှာဗီယက်နမ်နိုင်ငံကစပြီးဖွင့်တဲ့အချိန်မှာသူတို့ရဲ့ KI တွေပြိုင်ဆိုင်မှုအညွှန်းငိမ့်ဆိုပြီးသူတို့လုပ်တယ်အဲ့ဒါက American အစိုးရရဲ့ USAID ကနေမှဘာသာငွေကြေးထောက်ပံ့တယ်ပူးပေါင်းဆောင်ရွက်ကြတာကဗီယက်နမ်ကုမ္ပဏီကြီးများအသင်းနဲ့ကျွန်တော်တို့ Asia Foundation နဲ့တွဲပြီးတော့အဲ့ဒီ PCI လို့တည်တဲ့ဒါကျွန်တော်တို့ Provincial Competitiveness Index ပေါ့ဆိုတာကိုလုပ်တယ်အဲ့တော့ဒီအညွှန်းငိမ့်ရဲ့သဘောကဘာလဲဆိုလို့ရှိရင်သူကဒီနိုင်ငံတစ်ခုကိုသုံးလို့နဲ့အကုန်လုံးအောင်ဝင်ခြင်းမှဝင်မယ်တို့တော့လေအချက်လက်ရေဘူးရအခြေအနေထားကိုသိလို့ရတယ်အဲ့ဒီအတွက်ပြုပြောင်းလဲမယ်ဆိုလို့ရှိရင်တော့ပြန်ပြီးတော့ဒီနိုင်ငံတွေမှာဘာတွေကြုံနေရလဲပြဿနာတွေကဘာတွေလဲဆိုတာကိုပညာရှင်တွေကပြန်လေ့လာပြီးတော့မှအဲ့ဒီနိုင်ငံနဲ့ဆိုင်တဲ့အညွှန်းကိန်းကိုပြန်ပြီးတော့တိဆောက်ယူရတာရှိပါတယ်ဗီယက်နမ်မှာအဲ့လိုတိဆောက်ခဲ့တယ်တိဆောက်ခဲ့ရုံနဲ့မကဘူးသူကဒီ KI တွေကိုကြည့်တဲ့အခါမှာလဲ PCI index အညွှန်းကိန်းပေါ်မှာကြည့်ပြီးတော့ယာဒူ KI အုပ်ချုပ်ရေးမှုတွေကယာဒူအတက်ယာဒူအတိုးပြီးအဲ့ဒီမှာရှိတဲ့ဝန်ထမ်းတွေကယာဒူအတက်ယာဒူအတိုးတွေနဲ့ပါသူကဒီဆက်ဆက်လိုက်တဲ့အခါမှာဗီယက်နမ်မှာသူများတဲ့ပို့ပြီးပွင့်လာတယ်မြန်ခဲ့တယ်ကဘာရဲ့စီးပွားရေးကြီးတဲ့ကိုဝင်ဖို့လေအခြေအနေစဉ်းစားဖြစ်ခဲ့တယ်လို့ရှိတယ်မြန်မာနိုင်ငံမှာတော့အဲ့ဒီလိုထိမတော်ခဲ့မတော်ခဲ့ရဘူးပေါ့နော
်အဲ့ဒီလိုအညုံးခင်းတွေကိုဘလို့အကျိုးရှိရှိအသုံးချပြီးတော့ပြန်ပြီးတော့ဟိုအသုံးပြုနိုင်မလဲဆရာ
ပြန်ပြီးတော့ကျွန်တော်တို့လေ့လာရေးပြန်လုပ်ရပါတယ်နော်အညွှန်းကိန်းကမိမိရဲ့အနေအထားတခြားနိုင်ငံနေနဲ့ရှင်းလိုက်ရဲ့အနေအထားမှာရှိတယ်။အဲတော့ကိုယ့်ရဲ့စနစ်ကဘယ်ကိုသွားမလဲ၊ဘာစနစ်လဲ၊ကိုကဘယ်လိုပြုပြင်ပြောင်းလဲကျင်တာလဲ။အဲ့ဒီအတွေ့ကျွန်တော်တို့ပြန်ပြီးလေ့လာတယ်။ဒါတွေအကုန်လုံးကဘယ်လိုဆောင်ရွက်မလဲဆိုတာကပြန်ပြီးတော့ပြုပြင်ပြောင်းလဲတစ်ခုကိုလုပ်တော့မယ်ဆိုရင်နော်ပညာရေးဆိုင်ရာတောင်းကနေနော်ကျွန်တော်တို့မှာအဖွဲ့အစည်းတစ်ခုရဲ့ structure ရပြောင်းကျင်တာလား structure ဆိုဖွဲ့စည်းတိဆောက်ထားပုံရပြောင်းကျင်တာလားရင်ချိမှုရပြောင်းညင်တာလားဒါမှမဟုတ်အဲ့ဒီအဖွဲ့စည်းလုပ်ငန်းနဲ့ဆက်ဆက်နေတဲ့ဥပဒေတွေကိုပြောင်းညင်တာလားเนาะပြီးရင်အဲ့ဒီဥပဒေတွေကနေထွက်လာတဲ့ကျွန်တော်တို့ regulation လို့ပြောတဲ့ပြဋ္ဌာန်းချက်တွေပေါ့เนาะပြဋ္ဌာန်းသတ်မှတ်ချက်တွေကိုပြန်ပြီးတော့သုံးတက်တဲ့ဟာကိုသွားကျင်တာလားအစရှိတဲ့ဖြစ်ပေါ့ဒီအာဏာပိုင်ပုဂ္ဂိုလ်တွေနဲ့ပညာရှင်တွေနဲ့ကျွန်တော်ဆွေးနွေးရပါတယ်ဆွေးနွေးပြီးတဲ့အခါမှာဒီရည်မှန်းချက်တစ်ခုကိုရောက်ပြီးတဲ့အဲ့ဒီရည်မှန်းချက်ပေါ်မှာမူတည်ပြီးတော့လေလာရေးဒီဇိုင်းလုပ်ရတယ်လေလာရေးကနေမှထွက်လာတဲ့အကနေမှဘလို့ပြုပြင်ပြောင်းလဲပုံစံနဲ့တွားမယ်ဆိုတော့လေလာရပါတယ်အညွှန်းကိန်းတွေကနေယူလိုက်တာကတော့ကျွန်တော်တို့ဖြတ်လန်းကနေကျွန်တော်တို့ရက်လက်ပေါ့နော်ညံ့ညံ့ဆန်းဆန်းရတဲ့ဟာမျိုးရှိပါတယ်အဲ့တော့ရေရှည်တည်တတ်တဲ့ပြုပြင်ပြောင်းလဲတစ်ခုတွားမယ်ဆိုရင်တော့စနစ်ကျလို့ပြုပြင်ပြောင်းလဲပါမယ
်ဒါကတော့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီနေစည်းမခြားသတင်းနောက်များအဖွဲ့ကမေလာတဲ့ထုတ်ပြန်ခဲ့တဲ့နိုင်ငံပေါင်း180ရဲ့2022ခုနှစ်သတင်းလွတ်လပ်ခွင့်ညွှန်းကိန်းမှာမြန်မာနိုင်ငံက186နဲ့2023ညွှန်းကိန်းမှာတော့183ကိုချိတ်ပြီးတော့ကြာဆင်းနေတဲ့အကြောင်းနဲ့အလားတူပဲ2022ဆင်းရဲတို့ကညွှန်းကိန်းမှာလည်းမြန်မာနိုင်ငံကအဆင့်39မှာကြာဆင်းနေတဲ့အကြောင်းလေးနဲ့ပတ်သက်ပြီးဥတည်မောင်တန်းနဲ့မမ်းမြသစဉ်အောင်ဆွေးနွေးခဲ့တာဖြစ်ပါတယ်ခင်ဗျာသိမကြခင်မှာပဲကျမ်းမာရေးကဏ္ဍနဲ့အာကစားသတင်းတွေကိုတင်ဆက်ပုံမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အမေရိကန်တရုတ်ဆက်ဆံရေးကိုထိထိရောက်ရောက်ကင်တွယ်စီမံခန့်ခွဲနေပုံနဲ့ပတ်သက်ပြီးကွန်ဂရက်လွှတ်တော်ရှေ့မောက်မှာနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကတင်ပြခဲ့ရမှာကျွန်တော်တို့ဟာအပြောင်းလဲကြီးကြီးမားမားကြုံတွေ့နေရတဲ့အလှည့်ပြောင်းတစ်ခုမှာရောက်ရှိနေတယ်လို့ပြောခဲ့ပါတယ်
China represents the most consequential geopolitical challenge that we face today
ဒီဘီဒူသမရနိုင်ငံဟာမြန်မာခေတ်မှာကျွန်တော်တို့ရင်ဆိုင်ရတဲ့အကျိုးဆက်အများဆုံးပထဝီနိုင်ငံရေးစိန်ခေါ်မှုဖြစ်ပါတယ်ဒီနိုင်ငံဟာရည်ရွယ်ချက်ရှိတဲ့နိုင်ငံတစ်ခုဖြစ်ပြီးလွတ်လပ်ပွင့်လင်းလုံခြုံပြီးတရားဝါပြောတဲ့ကမ္ဘာသဘောတရားပြောင်းလဲမှုဖြစ်စဉ်ကြီးအတွက်ကျွန်တော်တို့ရဲ့အမြင်ကိုစိန်ခေါ်နိုင်စွာပိုများလာနေပါတယ်လွတ်လပ်ပြီးပွင့်လင်းမြင်သာမှုအကြောင်းပြောကြတဲ့အခါကျွန်တော်တို့ဆိုလိုတာကနိုင်ငံတွေအနေနဲ့ကိုယ်လမ်းကြောင်းကိုလွတ်လပ်စွာရွေးချယ်နိုင်တာသူတို့ရဲ့မိဖက်နိုင်ငံတွေကိုလွတ်လွတ်လပ်လပ်ရွေးချယ်နိုင်တာပြဿနာတွေကိုဖြေရှင်းရမှာအတင်းအကျပ်မလုပ်ဘဲပွင့်လင်းမြင်သာမှုရှိရှိကင်တွယ်ဖြေရှင်းတာကိုဆိုလိုတာပါကျွန်တော်တို့ကအခြားနိုင်ငံတွေကိုအမေရိကန်နဲ့တရုတ်ကြားမှာရွေးချယ်ဖို့တောင်းဆိုနေတာမဟုတ်ဘဲပိုပြီးဆွဲဆောင်မှုရှိတဲ့ရွေးချယ်မှုတစ်ခုကိုပေးဆောင်မှုရည်ရွယ်ပါတယ
်2024ဘန်နာနှစ်အတွက်သမ္မတဂျိုးဘိုက်တန်ရဲ့အဆိုပြုထားတဲ့ဘတ်ဂျက်ကလွတ်လပ်ပြီးပွင့်လင်းတဲ့နိုင်ငံတကာဖြစ်စဉ်ဆက်လက်ရှင်သန်စေပြီးဖွံ့ဖြိုးတိုးတက်ရေးအာမခံစေနိုင်မှုနိုင်ငံခြားရေးဝန်ကြီးဌာနကိုအရေးအမြစ်တွေနဲ့လှည့်မြန်သွက်လက်စွာတုံ့ပြန်စဉ်းစားနားလည်နိုင်စွမ်းတွေကိုပေးပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အင်ဒိုပစိဖစ်ဒေသမှာစီးပွားရေးအားကောင်းလာစေဖို့အတွက်ရင်းနှီးမြှုပ်နှံမှုအသစ်ဒေါ်လာ1ဘီလီယံရင်းနှီးမြှုပ်နှံမှုကိုလည်းဘတ်ဂျက်ကခွင့်ပြုပေးထားပါတယ်ဒါကရေချောင်းလုံခြုံရေးတပ်ရှင်းတဲ့စွမ်းအင်ဒီဂျစ်တယ်နည်းပညာနဲ့အရေးပါတဲ့တွင်းထွက်သတ္ထုတူးပေါ်ခြင်းအပါအဝင်တရုတ်ပြည်သူသမ္မတနိုင်ငံကလွှမ်းမိုးထားတဲ့ကဏ္ဍတွေမှာအမေရိကန်ပြည်ထောင်စုရဲ့ရှင်ပြန်နိုင်စွမ်းကိုအားဖြည့်ပေးမှာဖြစ်ပါတယ်ဒါအပြင်ဘတ်ဂျက်ထဲမှာအမေရိကန်ပြည်ထောင်စုနဲ့တန်တမာရေးရာစီးပွားရေးနဲ့စစ်ဖက်ဆိုင်ရာကဏ္ဍတွေမှာကြေကြေပြပြဆက်ဆံဖို့သဘောတူထားတဲ့ Freely Associated States လို့ခေါ်တဲ့လွတ်လပ်စွာဆက်ဆံရေးထူထောင်ထားတဲ့တိုင်းပြည်တွေနဲ့စီးပွားရေးတိုးချဲ့ဖို့အတွက်ဒေါ်လာ9ဘီလီယံကျော်ချမှတ်ပေးထားပါတယ
် Altogether these funding streams ensure that we can meet a generation challenge
ဒီပန်းရည်ရန်ပုံငွေအလုံးကကျွန်တော်တို့မျိုးဆက်ရဲ့စင်ခုံမှုတရက်ကိုရင်ဆိုင်နိုင်စေဖို့အာမခံစေပြီးဒေသတွင်းကအ धिक နိုင်ငံတွေအတွက်အရေးအကြီးဆုံးကိစ္စရပ်တွေမှာကျွန်တော်တို့ကရည်တည်ပေးမဲ့ရေးရှိကတိကဝတ်ကိုပြသနိုင်စေမှာပါဒီအရေးပါတဲ့ဆယ်စုနှစ်တွေအတွင်းမှာကျွန်တော်တို့ရဲ့ဂျိုးပန်းအားထုတ်မှုတွေနဲ့ယင်းနှိမ့်ညွန့်မှုတွေဟာနိုင်ငံတကာစနစ်အတွက်ဘုံတူညီပြီးခိုင်မာတဲ့မျှော်မှန်းချက်တွေကိုမြင့်တင်ရမှာအောင်မြင်မှုရှိမလားဒါမှမဟုတ်တရုတ်ပြည်သူသမ္မတနိုင်ငံဟာငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်မှုကိုအားမခံတဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးနေနဲ့စံနှုန်းတွေကိုဖျက်သွားနိုင်မလားဆိုတာကိုဆုံးဖြတ်မှာဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလုပ်ပြီးပါပြီ
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတခါတင်ဆက်ဖို့အလှည့်ကြလာတာကတော့လူတူးနဲ့ကျန်းမာရေးအစီအစဉ်မှဖြစ်ပါတယ်သွေးတိုးယောဂဝေဒနာရှင်တွေအနေနဲ့သွေးပေါင်ခြင်းကိုတိတိကျကျမှန်မှန်ကန်ကန်တိုင်းတာပြီးတော့ပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းချုပ်ရင်းအသက်ရှိရှိနေနိုင်နေထိုင်လို့ရတယ်လို့အကြံပေးပါတယ်ဒီတစ်ပတ်လူတူးနဲ့ကျန်းမာရေးအစီအစဉ်မှဒေါက်တာတန့်စောတင်ဆက်ထားပါတယ်ခင်ဗျာ
မေလ18ရက်နေ့ကိုကမ္ဘာသွေးတိုးယောဂနေ့အဖြစ်သတ်မှတ်ထားတာပါ2023ခုနှစ်အတွက်ဆောင်ဖို့အနေနဲ့သွေးပေါင်ခြင်းကိုတိတိကျကျတိုင်းတာကြဖို့သွေးပေါင်ခြင်းကိုပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းချုပ်ထားကြဖို့နဲ့အသက်ရှင်ရှင်နေကြဖို့ဆိုပြီးတိုက်တွန်းနှိုးဆော်ထားကြတာတွေရှိပါတယ်ဒီပေါင်းချင်းကိုတိတိကျကျတိုင်းတာတာနဲ့ပတ်သက်ပြီးတမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုလမ်းညွှန်ထားပါတယ
်သွေးပေါင်ချင်း130 85ထက်များပြီးတော့အရှိမကျွန်တော်ပြောကြခဲ့တယ်ဒီအဝလွန်တာသွေးထဲမှာအဆီများတာသွေးထဲမှာအချိုဓာတ်များတာဆီးလိတောက်တာဒါတွေရှိခဲ့မယ်ဆိုရင်ဒါဆေးစတင်ကုသမှုလိုအပ်နေပြီဖြစ်ပါတယ်အကယ်၍သွေးပေါင်ချင်း140 90ကျော်လွန်နေပြီဆိုရင်တော့မလွဲမသွေးဆွေးကကုသမှုခံရမှာဖြစ်ပါတယ်အဲ့တော့ဒီနေရာမှာသွေးပေါင်ခြင်းကဏ္ဍကိုပြောတဲ့အခါမှာကျွန်တော်တို့ကတိတိကျကျဖြစ်ဖို့လိုပါတယ် တခါတလေသွေးပေါင်ကျင်တဲ့အခါမှာသွေးပေါင်ကျင်ကတက်လိုက်ကျလိုက်နေဖျားအမှန်မှန်မသိဘူးလို့ပြောတာလည်းရှိပါတယ်ဒါကြောင့်မလို့သွေးပေါင်ကျင်ချိန်တဲ့အခါမှာစနစ်တကျတိုင်ဖို့လိုပါတယ်သွေးပေါင်မချိန်မီမှာ3မိနစ်နဲ့5မိနစ်ကြာအနားယူရမယ်နောက်တစ်ခါအိမ်မှာသွေးပေါင်ချိန်မယ်ဆိုရင်သွေးပေါင်ချိန်တဲ့ဆက်တင်တဲ့ဇပွဲရဲ့ကိုယ့်ရဲ့လက်မောင်းရဲ့နှလုံးရဲ့ဒီတံတန်းထဲဖြစ်နေရပါမယ်နောက်တစ်ခါနောက်မိပါတဲ့ထိုင်ပေါ်မှာထိုင်ပြီးနောက်ကိုမိထားမယ်နောက်တစ်ခါခြေထောက်ကိုချိန်ထားခြင်းမပြုရဘူးစကားမပြောရဘူးပေါ့နော်ဒီလိုစနစ်တကျတိုင်ဖို့လိုပါတယ်နောက်တစ်ခါဒုတိယအချိန်ကို1မိနစ်2မိနစ်ချာပြီးဒုတိယအချိန်ထပ်ပြီးတိုင်ဖို့လိုပါတယ်ဒီနှစ်ချိန်ကို average ယူလိုက်မယ်ဆိုလို့ရှိရင်တို့သွေးပေါင်ကြီးကိုတိတိကျကျတိမှာဖြစ်ပါတယ်အဲ့တော့အဲ့ဒီသွေးပေါင်ကြီးက1385ထက်ကိုများနေပြီဆိုလို့ရှိရင်တော့ဆရာဝန်နဲ့တိုင်ပြီးတော့စေကူသားမှုခံယူဖို့အတွက်ကိုလမ်းညွှန်မှုခံယူမှာဖြစ်ပါတယ
်သွေးပေါင်ကြီးကိုပုံမှန်ပမာဏအတွင်းရှိအောင်ထိန်းချုပ်တဲ့နေရာမှာအောင်မြင်တဲ့လူနာတွေရှိလို့မအောင်မြင်တဲ့လူနာတွေလည်းရှိပါတယ်သွေးပေါင်ကြီးကိုထိန်းကြီးတဲ့နေရာမှာမအောင်မြင်ရတဲ့အကြောင်းရင်းတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
အဲ့တော့သွေးရိုးရှိမှန်းသိပြီးတော့ဆေးတွေတောက်နေတဲ့နေသွေးပေါင်ကြီးသတ်မှတ်ထားတဲ့သွေးပေါင်ကြီးမရောက်တာဆိုလို့ရှိရင်နံပါတ်1ကတော့ဆေးကိုမှန်မှန်မတောက်တာပါနောက်တစ်ခုကတော့မိမိရဲ့သွေးပေါင်ကြီးပုံမှန်ဖြစ်ပြီဆိုပြီးတော့ဆေးကိုရက်လိုက်တယ်နောက်တစ်ခုကတော့ဒီဆရာဝန်ကတလပီးလိုက်တယ်ဆိုရင်တလတောက်ပြီးတဲ့အခါမှာလူနေကောင်းပြီဆိုပြီးတော့ဆက်တောက်တာမျိုးမရှိတော့ဘူးတချို့တွေကြတော့သွေးပေါင်တားကျသွားမှစိုးရိမ်ပြီးတော့ပုံမှန်သွေးပေါင်ကြီးရောက်ပြီဆိုရင်ရက်လိုက်တာတွေရှိတယ်ပေါ့နော်အဲ့တော့ဒီအချက်တွေကြောင့်မလို့ကိုယ့်ရဲ့သွေးပေါင်ကြီးကပြန်ပြီးတက်နေတယ်တက်နေတာကိုလည်းသွေးပေါင်မချိန်တဲ့အတွက်မသိရှိဘူးเนาะဒီနည်းနဲ့ဆရာတော်သွေးရိုးရှိတဲ့လူတွေကရှိတော့လဲဆေးတောက်နေတော့လဲကိုယ့်ရဲ့သွေးပေါင်ကြီးဒီတတ်မှတ်ထားတဲ့သွေးပေါင်ကြီးကိုမရောက်တာဖြစ်ပါတယ
်သွေးရိုးရောဂါကိုကုသတဲ့နေရာမှာဆေးဝါးကုသမှုတွေကအရေးပါတဲ့ဤသူဆေးဝါးမပါတဲ့ကုသမှုနည်းလမ်းတွေကလည်းအရေးပါတာကိုတွေ့ရပါတယ်ဆေးဝါးမပါတဲ့ကုသမှုနည်းလမ်းတွေရဲ့အရေးပါပုံနဲ့သွေးရိုးလူနာတွေရဲ့လွဲမှားနေတဲ့အယူဆအမှားတချို့အကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်သွေးရိုးရောဂါကိုကုသတဲ့နေရာမှာဆေးဝါးတစ်ခုတည်းကိုမိကိုအားကိုးနေလို့မရပါဘူးnan pharmacological treatment လို့ခေါ်တယ်ဆေးဝါးမပါဘဲကုသနည်းတွေကလည်းအရေးကြီးပါတယ်အဲ့ဒါကိုလူနာတွေအများစုကလိုက်နာဖို့ပြက်ကွက်နေပါတယ်အဲ့ဒါတော့နံပါတ်1အနေနဲ့ဒီအစားတောက်နဲ့ပတ်သက်ပြီးတော့အစီနဲ့အငံကိုရှော့ချစားသုံးဖို့လိုအပ်ပါတယ်နံပါတ်2အနေနဲ့မိမိရဲ့ခန္ဓာကိုယ်လေ့ကျင့်ကိုသတ်မှတ်တဲ့ဘောင်အတွင်းမှာထားဖို့လိုပါတယ်နံပါတ်3ကတော့ဒီကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းတစ်ခုလုပ်ဖို့လိုပါတယ်နံပါတ်4ကဆေးလေးတောက်တဲ့လူတွေနဲ့ဆေးလေးကိုဖြတ်ဖို့လိုပါတယ်ပေါ့နော်ဆိုတော့ဒီဘိုင်းနေမှာအားနည်းနေတာတွေ့ရပါတယ်ဆေးဝါးတောက်သုံးခုနဲ့ပတ်သက်လို့ရှိရင်ဆေးပုံမှန်တောက်ဖို့အတွက်အားနည်းနေတာတွေ့ရတယ်နောက်တစ်ခါကိုယ့်ရဲ့အိမ်မှာသွေးပေါင်မှန်မှန်ချိန်ပြီးတော့ဆေးဝါးလိုအပ်ချက်ရှိနေတာကိုမသိဘဲနဲ့အဲပုံမှန်ဆေးတောက်ရင်ပြီးရောဆိုပြီးသတ်မှတ်ပြီးတော့ဆရာဝန်နဲ့မတွေ့တဲ့ဒီမတွေ့ဖြစ်တဲ့မှန်ရမှုတွေလည်းရှိနေတာရှိပါတယ်ဆိုတော့ဒါတွေအားလုံးကိုဂျုံဂျုံသုံးသပ်ပြီးတော့မိမိရဲ့သွေးပေါင်ကြီးဒီသတ်မှတ်တဲ့ဘောင်တွေမှာရှိဖို့ဟာမိမိရဲ့တောင်းလည်းရှိပါတယ်ကိုယ့်ရဲ့အိမ်မှာပုံမှန်တိုင်းတွေကိုလည်းလိုအပ်နိုင်ပါတယ
်။ကမ္ဘာသွေးတိုးယောဂါနေ့ကနေစပြီးမိမိတို့ရဲ့သိပ်ပေါင်ကြီးကိုတိတိကျကျမှန်မှန်ကန်ကန်တိုင်းတာပြီးပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းချုပ်ရင်သွေးတိုးယောဂါဝိနာရှင်တွေအနေနဲ့အသက်ရှင်ရှင်နေထိုင်လို့ရတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်။ကျွန်တော်ကတော့ပ
ဒေါက်တာတန်းစောတင်ဆက်တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့တပတ်တွင်းအားကစားသတင်းတွေကိုပြောပြပါမယ် Chelsea အသင်းကတော်တင်ဟမ်နဲ့ PSG နီးပြဟောင်းပိုချက်တိုတီနိုကိုနီးပြအဖြစ်ခန့်အပ်လိုက်ပါတယ်မန်စီးတီးတိုက်စစ်မှုဟာလန်ကတော့အားကစားကလောင်ရှင်တွေကချီးမြှင့်တဲ့တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုကိုရရှိသွားပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ဗျာ
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအောက်သားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဥရောပကမပေးဘောလုံးပွဲတွေထဲကအင်္ဂလန် Premier League နဲ့ German Bundesliga ပွဲတွေကတော့ပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့တွေမှာပြီးဆုံးသွားခဲ့ပါပြီအင်္ဂလန်မှာ Man City ကပွဲစဉ်တွေမကုန်ခင်မှာ Champion ဖြစ်ခဲ့ပေမဲ့ Germany မှာတော့ Bayern Munich အသင်းကနောက်ဆုံးမှ Champion ဖြစ်ပြီးတော့ Bundesliga ကို17ကြိမ်ဇက်တိုက်ရသွားခဲ့ပါတယ်နောက်ဆုံးပွဲမတိုင်ခင်33ပွဲပြီးတဲ့အထိဒေါ်တမန်သင်းကဘိုင်ယန်ကိုနှမအသားနဲ့ဥဆောင်နေပြီးတော့နောက်ဆုံးနေ့မှာတော့ဒေါ်တမန်ကမိုင်းစ်ကိုအင်ဝင်းမှာကစားပြီးဘိုင်ယန်မြူနစ်ကတော့ FC ကလုန်းနဲ့အဝေးကွင်းမှာသွားကစားခဲ့ရတာပါဒေါ်တမန်ကအင်ဝင်းမှာကစားလို့အနိုင်ရပြီးချန်ပီယံဖြစ်မယ်လို့အတော်များများကခံမှန်းခဲ့ကြပေမဲ့တကယ်တမ်းကစားတဲ့အခါမှာတော့ဒေါ်တမန်ကမိုင်းစ်ကိုအင်ဝင်းမှာတည်ကျပြီးတော့ဘိုင်ယန်မြူနစ်က FC ကလုန်းကို2-0နဲ့နိုင်သွားတာကြောင့်နောက်ဆုံးမှာအမတ်တူ6ကွာချချက်အသားနဲ့ဘိုင်ယန်မြူနစ်အသင်းကချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာ
England Premier League မှာတော့ Man City ကမပေးပွဲမကုန်ခဲ့ပါပဲ Champion ဖြစ်ခဲ့ပြီးတော့ Arsenal, Manchester United နဲ့ Newcastle United တို့ကလည်း Champions League ဝင်ွက်တေချာသွားပြီဖြစ်တာကြောင့်နောက်ဆုံးနေ့မှာတော့တရားထိပ်ပိုင်းမှာရင်ခုန်စိတ်လှုပ်ရှားစရာတွေတိတ်မရှိခဲ့ပဲနဲ့တန်းစင်းစုံမှာပဲအချိန်နဲ့စိတ်လှုပ်ရှားစရာတွေကောင်းခဲ့ပါတယ်။ Southampton ကစောစောစီးစီးပဲတန်းစင်းသွားတာကြောင့်တန်းစင်းဖို့နှစ်သိန်းကျန်နေပြီးတော့ Everton, Leicester နဲ့ Leeds United တို့အချိန်နဲ့ကစားခဲ့ရပါတယ်။နောက်ဆုံးနေ့မှာတကယ်လို့ Everton ကရှုံးပြီးတော့ Leicester နဲ့ Leeds တို့တသင်းသင်းနိုင်ရင်တော့နိုင်တဲ့သင်က Premier League မှာဆက်ရှိမှာဖြစ်လို့အကျိတ်နဲ့ဖြစ်ခဲ့သလိုသုံးသင်းစလုံးကလည်းအင်္ဂလန်မှာအစင်သာရှိတဲ့နာမည်ကြီးအသင်းတွေဖြစ်ပြီးတော့သုံးသင်းစလုံးလည်းအိမ်ခွင်းမှာပဲခံခဲ့ရတာပါဒါပေမဲ့တကယ်တမ်းခံတဲ့အချိန်မှာတော့ Leeds က Spurs ကို 6-2 နဲ့ရှုံးပြီးတန်းဆင်းသွားပြီးတော့ Leicester က West Ham ကို 2-2 Everton ကဘုံမောက်ကို 2-2 ရှိနဲ့ကတ်ပြီးတော့နိုင်သွားကြတဲ့အတွက်နောက်ဆုံးမှာLeicester နဲ့ Leeds တို့က Southampton နဲ့အတူတန်းဆင်သွားပြီးတော့ Everton ကတော့တန်းမဆင်ရဘဲနဲ့လွတ်သွားခဲ့ပါတယ်ခင်ဗျာ။ England ကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ England Premier League ကဘောလုံးအားကစားကလောင်ရှင်များအသင်းကပေးတဲ့တနစ်ကအကောင်းဆုံးဘောလုံးသမားသူ့ကိုတော့ Man City တိုက်စမှု Erling Haaland ကရသွားခဲ့ပါတယ်။ Haaland ဟာ Man City အတွက် Premier League မှာ36ဂိုးသွင်းပြီးတော့ Champions League ရခဲ့သလိုပွဲစဉ်အားလုံးမှာလည်း52ဂိုးသွင်းပေးခဲ့တာကြောင့်မဲရီအတွက် 82 ရာခိုင်နှုန်းနဲ့သူ့ကိုတနစ်တာအကောင်းဆုံးကစားသမားအဖြစ်ရွေးချယ်ခဲ့တာဖြစ်ပါတယ
် No, I didn't expect to be that good but I expected to be good of course to come in the team
ကျွန်တော်အနေနဲ့ဒီလောက်ထိအခြေစွမ်းပြနိုင်ဖို့မမျှော်လင့်ခဲ့ပါဘူး Premier League မှာဂိုးတွေအများကြီးသွင်းပြီး Champion အကြိမ်ကြိမ်ဖြစ်ထားတဲ့အသင်းလွန်ခဲ့တဲ့2နှစ်နဲ့အခုနှစ်နဲ့3နှစ်ဆက်တိုက်ရထားတဲ့အသင်းကိုလာတာဆိုတော့အခြေစွမ်းပြနိုင်ဖို့ဂိုးတွေသွင်းနိုင်ဖို့တော့မျှော်လင့်ခဲ့ပါတယ်ဒါပေမဲ့အခုလောက်တော့မဟုတ်ပါဘူးဒါပေမဲ့ဒီနှစ်ကကျွန်တော်အတွက်တော့တိတ်ကိုကောင်းတဲ့ဘောလုံးရာသီတစ်ခုဖြစ်ပြီးအဲ့ဒီအတွက်လည်းပြောပါရစေ
။မျိုးသမီးတွေဘက်မှာတော့ Chelsea နဲ့ Australia အမျိုးသမီးအသင်းရဲ့တိုက်စင်မှုဆန်ကားကအကောင်းဆုံးဘောလုံးသမားဆုရသွားခဲ့ပါတယ်။ဒါသူ့အတွက်တော့ဒုတိယအကြိမ်ရတာဖြစ်ပြီးတော့ကစားသမားကောင်းတွေအများကြီးရှိတဲ့ဂျားကနေအခုလိုရွေးချယ်ခံရတဲ့အတွက်သူ့အနေနဲ့ဂုဏ်ယူရဲဆိုပြီးတော့ပြောပါရစေ။Premier League ရဲ့တနစ်တာအကောင်းဆုံးဂိုးသမားဆုရွှေလိုက်ဆုကိုတော့ Manchester United ဂိုးသမား David De Gea ကရသွားခဲ့ပါတယ်။German Bundesliga ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့ Dortmund အသင်းက England ကွင်းလယ်လူ Jude Bellingham ကရသွားပါတယ်။ Bellingham ကရှေ့လကျမှအသက်20ပြည့်မှာဖြစ်ပေမဲ့လည်း Dortmund အသင်းကိုဒီနေ့မှအသင်းကောင်းဆောင်ဖြစ်လဲကစားခဲ့ရတာကြောင့်သူဟာ Dortmund အသင်းရဲ့အသက်ငယ်ဆုံးအသင်းကောင်းဆောင်ဖြစ်ခဲ့တယ်လို့ဒီဘောလုံးရာသီမှာလည်း Dortmund အတွက်14ဂိုးသွင်းပေးခဲ့သူဖြစ်ပါတယ်ခင်ဗျာ။ဒါမျိုးဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ Bayern Munich အသင်းကအသင်းရဲ့အမှုဆောင်ရာရှိချုပ် Oliver Kahn နဲ့အစားဒါရိုက်တာဟာဆန်ဆာလီဟာမစ်ဇစ်တို့ကိုဓာတုကနေရက်ဆဲလိုက်ပါတယ်။ဘိုင်ယန်အသင်းဘွန်ဒက်စ်လီဂါအမပေးချန်ပီယံဆုကိုရပြီးပြီးချင်းမှာပဲသူတို့ကိုတာဝန်တွေကနေရက်ဆဲလိုက်တယ်လို့ဘိုင်ယန်အသင်းကမီလာ29ရက်နေ့မှာကြေညာပါတယ်။အော်ဘာခါနဲ့လမ်းခွဲဖို့ကခက်ခဲတဲ့အဆုံးဖြတ်ချက်ဖြစ်ပြီးတော့ဒါပေမဲ့အသင်းရဲ့ဖြစ်ပေါ်တိုးတက်မှုအခြေအနေပေါ်မှာမူတည်ပြီးတော့ဘုတ်ဖွဲ့ရဲ့ထိတ်ဆုံးယာတုဖြစ်တဲ့ CEO ယာတုကိုပြန်ရွေးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဘိုင်ယန်အသင်းရဲ့ဥက္ကဋ္ဌဟာဘတ်ဟိုင်နာကပြောပါတယ်။
Als erstes freuen wir uns natürlich riesig, dass wir die deutsche Meisterschaft noch gewonnen haben. Wir haben auch ausgiebig gefeiert, wie Sie vielleicht an meiner
Gwinwe ma yo gwinbyo ma wa chinaru wo dri be de acha be khaw lang san ni ko twei ka ya lo chinaru ni ne bolo ya di goun ma atit ka ni bian sa wo song pya khae ja ba le da chaung chinaru Hasan Salihamidzic ne Oliver Kahn lo ne dawin ka ni ya sae wo song pya lai pi lo Jan Christian Dreisen wo khan lai da ba
ဘိုင်ယန်သင်ဟာဒီနေ့မှဘွန်ဒက်စ်လီဂါချန်ပီယံဖြစ်ခဲ့တဲ့ဆိုပေမဲ့လည်းချန်ပီယံလိဂ်နဲ့ဂျာမန်ရှုံးထွက်ဖလားဘောလုံးပွဲတွေမှာရှုံးပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ပြိမာတော့ဘတ်စလိုနာခွင့်လယ်လူစာဂျီယိုဘော့စကက်နဲ့ဘယ်နောက်ခံလူဂျော်ဒီအယ်ဘာတို့ဟာဒီနေ့ဘောလုံးရာသီကုန်မှာအသင်းကနေထွက်တော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကနူကန်ကွင်းမှာမယော်ကာနဲ့ကစားခဲ့တဲ့ပွဲကသူတို့အတွက်နူကန်ကွင်းကြီးမှာနောက်ဆုံးကစားခဲ့တဲ့ပွဲဖြစ်ပြီးတော့ဘတ်လိုနာပြိုင်သက်တွေကိုတုံ့ဆက်ခဲ့ရပါတယ်။ဘော့စကက်ဟာအသင်းနဲ့18နှစ်ကစားပြီးတဲ့နောက်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာပါ။ဘတ်လိုနာအသင်းဟာဗန်နာရေးအခြေအနေတွေကြောင့်သူ့ကိုလစာလျှော့ပြီးစာချုပ်တက်တန်းတိုးဖို့ကမ်းလှမ်းခဲ့ပေမဲ့ဘော့စကက်ကတက်တန်းထပ်မတိုးတော့ပဲအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာပါ။ဒါပြင်ဂျော်ဒီအယ်ဘာဟာလည်းစာချုပ်တက်တန်းတစ်နှစ်ချန်နေသေးပေမဲ့စာချုပ်ကိုရက်ပြီးတော့အသင်းကနေထွက်လိုက်တာဖြစ်ပါတယ်။ဘတ်လိုနာအသင်းရဲ့ဗန်နာရေးပြဿနာတွေကြောင့်ဒါကအသင်းတော်ရောသူတို့နှစ်ယောက်လုံးအတွက်အကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့ယူဆတာကြောင့်အခုလိုအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပုံရပါတယ်။ Boss Cat က Sorry Club အသင်းတွေကိုရောက်နိုင်တယ်လို့သတင်းတွေထွက်နေပြီးတော့ Alba ကတော့အခုချိန်ထိသူ့ကိုကမ်းလှမ်းတဲ့အသင်းမရှိသေးဘူးလို့ပြောပါရခင်ဗျာ။ ချင်းတွေမှာပဲအင်္ဂလန်ဘက်က Chelsea အသင်းကတော့ Pochettino ကိုနီးပြအဖြစ်နဲ့ခန့်လိုက်ပါပြီ Tottenham နဲ့ PSG နီးပြဟောင်း Pochettino ကိုနီးပြအဖြစ်ခန့်လိုက်တယ်ဆိုပြီးတော့ Chelsea ကဒီနေ့မေလ29ရက်နေ့မှာချိန်ညပါတယ်ပိုချက်တီနိုဟာကမ္ဘာဆင်းရှိတဲ့နီးပြကောင်းတူဖြစ်ပြီးတော့အောင်မြင်မှုမှတ်တမ်းကောင်းတွေလည်းရှိပြီးသူအသင်းကိုရောက်လာမဲ့အချိန်ကိုစောင့်မျှော်နေတယ်ဆိုပြီးတော့ Chelsea အသင်းရဲ့ပိုင်ရှင်တွေကကြေညာချက်မှာပြောထားပါတယ် Chelsea အသင်းကပိုချက်တီနိုကိုနှစ်နှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့နှစ်ဖက်အဆင်ပြေတယ်ဆိုရင်တော့နောက်ထပ်တစ်နှစ်သက်တမ်းတူဖို့လည်းပေါင်းပါတယ်ပိုချက်တီနိုက Chelsea နီးပြဖြစ်လာတဲ့အချိန်မှာပဲ Serie A Champion Napoli အသင်းနီးပြ Luciano Spalletti ကတော့ဒီပြဖြစ်ကနေနားပြီးတော့ဘောလုံးလောကကနေတင်းတော့အားကြီးမယ်လို့တင်းလာနေကချိန်ညပါတယ်ဆွဲလက်ဒီဟာနာပိုလီအသင်းကို33နှစ်အကြာမှာစီးရီးယားချန်ပီယံဖြစ်အောင်လုပ်ပေးခဲ့ပြီးတော့အခုလိုနားဖို့ဆုံးဖြတ်တာပါဆွဲလက်ဒီကသူ့အနေနဲ့နည်းနည်းပြန်မှန်းနေပြီးတော့သူသမီးကိုအချိန်ပေးချင်တာကြောင့်ဘောလုံးလောကကနေတင်းတော့အားကြီးဖို့လိုတယ်ဆိုတာကိုအသင်းပိုင်ရှင်ဒေလော်ရန်ဒစ်ကိုပြောတဲ့အကြောင်းဆွဲလက်ဒီကိုကိုးကားပြီးတော့အီတလီအန်ဆာသတင်းကဖော်ပြပါတယ်တင်းပိုင်ရှင်ဒေလော်ရန်ဒစ်ဘက်ကလည်းဘယ်လဒီရဲ့ဆန္ဒကိုလိုက်ရောပြီးတော့နောက်ကဖြူတယ်လို့ပြောပါတယ်။ဘယ်လဒီရဲ့နေရာမှာတော့စပိန်နဲ့ဘာစလိုနာနီးပြဟောင်းလူးစ်အန်ရီကေဖြစ်လာနိုင်တယ်လို့သတင်းတွေထွက်ပေါ်နေတဲ့ဆိုတာတင်ပြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအသုံးသတ်လိုက်ပါခင်ဗျာ
။ကိုရန်နိုင်ပြပြသွားတဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပြောပြလို့ရဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လေးစာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြမ်းရှိနေတဲ့အချိန်အတော်အတွင်းမှာသတင်းအချင်းချုပ်ကိုကိုစော်မိုးကျော်ကတလှည့်တင်ပြมาဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်စေဖို့မြန်မာစစ်ကောင်စီကိုတန်တမာရေးအရပုံမပြားပေးတိုက်တွန်းကြဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းဘက်ကင်မွန်းကပေါ်ထူးနေမှာပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကိုဧပြီလကတည်းကသွားရောက်ခဲ့ပြီးအတွင်းရေးမှူးချုပ်ဟောင်းဘက်ကင်မွန်းအနေနဲ့မြန်မာစစ်ကောင်စီအပြင်အတိုက်ခံလက်နက်ကိုင်အင်အားစုတွေနဲ့ပါနှစ်ဖက်စလုံးနဲ့ဆက်သွယ်စကားပြောဆိုမှုတွေဆက်လက်လှုပ်ဆောင်နေခဲ့တယ်လို့အတွင်းရေးမှူးချုပ်ဟောင်းဘက်ကင်မွန်းကတောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ပီကရတဲ့တရင်ပတ်တဲ့မာစစ်ကောင်စီဟာအမျိုးသမီးတရင်တောင်မတ်မှုယတနာခဲမိုးမို့ထုံးကိုအကြမ်းဖက်တိုက်ဖြစ်ရေးဥပဒေပုံမှန်နဲ့တောင်းတဆယ်နှစ်ထတ်တိုးချပိုက်လိုက်တာဟာအာဏာသိမ်းပြီးနောက်တရင်မီဒီယာတရင်သမားတွေကိုဖိနှိပ်ပြီးတရင်လွတ်လပ်ခွင့်ကိုကန့်သတ်နေတဲ့လောရတီတဲကနောက်ဆုံးဖြစ်စဉ်တစ်ခုအဖြစ် AP တရင်မှာဖော်ပြထားပြီးဒါကိုနယ်စည်းမချတရင်တောင်များအဖွဲ့ RSF ကလည်းရှုံချလိုက်ပါတယ်မြန်မာနိုင်ငံမှာစိုက်ကလုန်းမူကာမုန်တိုင်းတိုက်ခတ်ခဲ့ပြီးနောက်သွားရောက်လွတ်ကန်ခွင့်ရတဲ့နေရာတွေမှာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မဟာမိတ်အဖွဲ့တွေဟာမုန်တိုင်းသင့်ဒုက္ခသည်နှသိမ်းကျော်ကိုအစားအစာတွေထောက်ပံ့ပေးခဲ့တယ်လို့ကုလသမဂ္ဂအတွင်းမှချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျရာကပေါ်ဒူးနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မုန်တိုင်းတိုက်ခတ်ပြီးနှစ်ပတ်အကြာစတင်ကလူပေါင်း 6,300 ကျော်ကိုအဖို့အကာနဲ့အခြားကယ်ဆယ်ရေးအထောက်အကူပြုပစ္စည်းတွေပေးရခဲ့ပြီးလူပေါင်း 23,000 ကျော်ကိုအစားအစာတွေထောက်ပံ့ပေးခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာအတွင်းမှုကျိုးရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတွင်းမှုကျိုးရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာရဲ့တာဝန်သက်တမ်းဟာလာမယ့်ဇွန်လထဲမှာကုန်ဆုံးတော့မယ်လို့ကုလသမဂ္ဂကပေါ်ထူးနေမှာထုတ်ပေါ်ပြောဆိုခဲ့ပါတယ်။ကုလသမဂ္ဂတွင်းမှုကျိုးဟောင်းလည်းဖြစ်မြန်မာနိုင်ငံဆိုင်ရာအတွင်းမှုကျိုးရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာဟာလာမယ့်ဇွန်လ12ရက်နေ့မှာသူ့ရဲ့လုပ်ငန်းတာဝန်တွေပြီးဆုံးတော့မှာဖြစ်တဲ့အကြောင်းအတွင်းမှုကျိုးရဲ့ကိုယ်စားလှယ်တွင်မှုကျိုးရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရက်စ်က VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစောင်မိုးကျော်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Best နဲ့ Super L Tayap တို့ဖြစ်ကြပါတယ် VOA American တန်ရဲ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းလိုမီတာ24/40/51တို့ကနေတင်ဆက်ခဲ့တာပါ။တောရစီမံနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူအင်ဆန္ဒပြေဝနိုင်တဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.